Welcome to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါလိမ့်မယ်။ VOA မြန်မာနိုင်ငံရဲ့2019ခုနှစ်နိုဝင်ဘာလ30ရက်ကြာသပတေးနေ့ညဘက်အစီအစဉ်လေးကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00-10:00ထိလိုင်းနိုမီတာ24.25-32.51တို့ကနေတိုက်ရိုက်တင်ဆက်နေပါပြီ။ကျွန်တော်ညဝင်းအောင်မဒီကနေ့ညအစီအစဉ်လေးကိုတောင်းဝန်ယူတင်ဆက်မှာပါခင်ဗျာ။
ကျွန်တော်အောင်လင်းဦးပါဒီညနားဆင်မဲ့သတင်းတွေထဲမှာတော့တက်ချင်းပြပထင်းတက်မစ်ဆိုင်တုံးနောက်ဆုံးအကြိမ်ဆန်းသတ်မှုကိုမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ကြီးစုနေတဲ့ဗီဒီယိုကိုမြောက်ကိုရီးယားကဒီကနေ့ပဲပြသလိုက်ပါတယ်မြန်မာနိုင်ငံရခိုင်ပြည်နယ်ရေးဖြစ်ရှင်းရမှာနိုင်ငံတကာတိုင်ဝမ်အနေနဲ့ပြည်ပြသသာဆောင်ရွက်ဖို့ပုံရဲမင်းကြီးဖရန်စစ်ကတိုက်တွန်းပါတယ်ဒီလိုထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မတ်တငီထိုင်းနဲ့သူချင်းညာပြေးသွားမှာပ
ါဟုတ်ကဲ့ပါခင်ဗျာဘင်္ဂလားဒေ့ရှ်နိုင်ငံပဲထွက်ပြေးသွားကြတဲ့ရိုဟင်ဂျာဒုက္ခသည်အရေးကိုထိရောက်တဲ့ဆုံးဖြတ်ချက်တွေနဲ့ကင်တွယ်ဖြေရှင်းဖို့ပိုယန်းမင်းကြီးကဒီကနေ့တိုက်တွန်းလိုက်ပါတယ်
။ Nei messi scorsi lo spirito di generosità e di solidarietà
ဒီအကြောင်းနဲ့အတူပိုယန်းမင်းကြီးရဲ့မြန်မာပြည်ခီးစဉ်သုံးသပ်ချက်နဲ့ဂေါန်ဆန်းစုကြည်ရဲ့တရုတ်ပြည်ခီးစဉ်နဲ့ပတ်သက်တဲ့အကြောင်းတွေကိုလည်းတင်ပြသွားဖို့ရှိပါတယ်။နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုလည်းကြားဖို့ရှိပါတယ်။အဲ့ဒီအစီအစဉ်လေးမတိုင်ခင်အခုအရင်ဆုံးထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ပြောပြပေးပါအောင်ဗျာ
တချင်းဖြစ်ပက်တင်တဲ့မစ်ဆိုင်တုံးနောက်ဆုံးအကြိမ်ဆန်းသတ်မှုကိုမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ကြီးစုနေတဲ့ဗီဒီယိုကိုမြောက်ကိုရီးယားကဒီကနေ့ပဲပြသလိုက်ပါတယ်ဝါဆောင်15လို့မြည်ပေးထားတဲ့မစ်ဆိုင်တုံးကိုတော့ပြုံရဲမြို့တော်မြောက်ဘက်စန်တက်စကန်ကနေမနေ့ကပဲပြစ်လွတ်လိုက်တာဖြစ်ပြီးကီလိုမီတာ4500အမြင့်ထိရောက်ရှိခဲ့တဲ့ပြီးရင်နောက်ကီလိုမီတာ1000လောက်ပြန်တန်းပြီးချိန်မှာတော့ကိုရီးယားကျွန်းဆွယ်ရှိပဲဂျပန်နိုင်ငံပိုင်းတည်ထက်စီးပွားရေးဆောင်ရေနံနမိတ်ကိုကြာရောက်ခဲ့တာပါမြောက်ကိုရီးယားခေါင်းဆောင်ကတော့စမ်းသပ်မှုအောင်မြင်တဲ့အကြောင်းနဲ့နျူကလ িয়ার စွမ်းရည်ကိုတမိုင်းဝင်ပိုင်ဆိုင်လိုက်ကြောင်းဂုဏ်ယူပြောဆိုခဲ့ပါတယ်ကျန်းကျင်သူတွေကတော့ဟွာဆောင်15မစ်ဆိုင်းတုံးဟာအမေရိကန်ပြည်အောင်စုအထိပြစ်ခတ်နိုင်စွမ်းရှိရဲ့လို့ပြောနေကြပေမဲ့နျူကလ িয়ার ထိပ်ဖို့တက်ဆင်ပြစ်လွတ်ဖို့အတွက်ကတော့လေးလံလွန်းတဲ့အတွက်မဖြစ်နိုင်ကြောင်းပြောဆိုနေကြတာပါမစ်ဆိုင်းတုံးတဲ့ဟာကမ္ဘာလေတူတဲ့ပြန်လည်ဝင်ရောက်နိုင်အောင်မြောက်ကိုရီးယားကတည်ဆောက်နိုင်စွမ်းရှိရဲ့လားဆိုတဲ့အပေါ်မှာလည်းတန်တရားရှိနေကြပါတယ်မြောက်ကိုရီးယားရဲ့မစ်ဆိုင်းစွမ်းရည်ပေါ်တန်တရားအမြင်တွေရှိနေပေမဲ့ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးနီကီဟေလီကတော့ကမ္ဘာကြီးကိုစစ်ပွဲရည်နဲ့နှိစက်အောင်တွန်းပို့လာရောက်နေတဲ့အကြောင်းပြောဆိုလိုက်တာပါအမေရိကန်ကမြောက်ကိုရီးယားနဲ့စစ်ဖြစ်ဖို့ကြိုးပမ်းနေတာမဟုတ်ကြောင်းနဲ့မြောက်ကိုရီးယားရဲ့မစ်ဆိုင်းတုံးစမ်းသပ်မှုတွေလို့ရန်လိုရဲ့လိုရဲ့ဒီကြောင်စစ်ဖြစ်လာနိုင်တဲ့အကြောင်းမနေ့ကကုလသမဂ္ဂလူညီကောင်စီအရေးပေါ်အစည်းအဝေးမှာတမ္မချင်းဟေလီကသတိပေးဆိုပါတယ်စစ်ဖြစ်ခဲ့မယ်ဆိုရင်လည်းမြောက်ကိုရီးယားချေမှုန်းခံရမှာဖြစ်တဲ့အကြောင်းသတိပေးပြောဆိုခဲ့တာပါမြောက်ကိုရီးယားနဲ့တန်တမာရေးစီးရေးသိပ္ပံနဲ့နည်းပညာကုသရေးဝန်ကြီးဆက်ဆံတွေအားလုံးဖြတ်တောက်ဖို့လည်းကုလသမဂ္ဂဖွဲ့ဝင်နိုင်ငံတွေကိုတမ္မချင်းဟေလီကတိုက်တွန်းသွားပါတယ်
လရဆောင်ဝါရီဗီတင်နိုင်ငံရေးသမားတူတွစ်တာမှာတင်ခဲ့တဲ့မွတ်စလင်ဆန့်ကျင်ရေးလှုံ့ဆော်တဲ့ဗီဒီယို၃ခုကိုအမေရိကန်သမ္မတဒေါ်နယ်ထရန့်ကတွစ်တာမှာပြန်ဖြန့်နေအပေါ်ဗီတင်ဝန်ကြီးချုပ်ထရီဇာမေရဲ့တုံ့ပြန်ချက်ကိုမနစ်ဗုဒ္ဓဟူးနေ့ကသမ္မတထရန့်ကပြန်လည်ခြေပပါတယ်။အလေးအညာတွေပြန့်နှံ့စေပြီးတင်မာမှုတွေတိုးစေမယ်။အမုန်းပွားပွဲဇလန်းတွေကိုပြန့်နှံ့စေတဲ့လိုရက်ကမှားယွင်းတယ်ဆိုပြီးဗီတင်ဝန်ကြီးချုပ်မေကသမ္မတထရန့်ကိုပြစ်တင်ပြောဆိုတာပါ။ဝန်ကြီးချုပ်မေရဲ့တွစ်တာမှာရေးသားချက်ကိုသမ္မတထရန့်ကပြန်ပြီးတော့တုံ့ပြန်လာမှာတော့သူ့ကိုပဲအာရုံစိုက်မနေပဲဗီတင်နိုင်ငံတွင်းမှာနေရာယူလာနေတဲ့အစိုးရအစ္စလာမ်ရဲ့အကြမ်းဖက်ဝါဒကိုချေမှုန်းဖို့အာရုံစိုက်ပါလို့ရေးသားခဲ့တာပါဗီဒီယိုတွေကိုအွန်လိုင်းကနေသမ္မတထရန့်ဘလို့ရှာတွေ့ခဲ့တယ်လဲဆိုတာမသိဘူးဆိုပြီးအမေရိကန်သမ္မတအင်ဗျူရောပြောခွင့်ရကပြောပါတယ်ဒါပေမဲ့ဒီဗီဒီယိုတွေတဲကတစ်ခုကတော့သမ္မတသဘောကျတဲ့ကိုစဗစ်တော့ရှိုးတင်ဆက်သူတို့က Twitter မှာပြန်ဖြန့်ခဲ့တာလို့တော့ပြောပါတယ်ဗီဒီယိုတွေရဲ့မှန်ကန်တိကျမှုကတော့မေကွန်ထုတ်เสียဖြစ်ပေမဲ့လည်းအင်ဂျီရောပြောခွင့်ရကတော့သမ္မတထရန့်ရဲ့ရေးသားချက်ဟာမမှားဘူးဆိုတဲ့သဘောမျိုးပြောပါတယ်ဗီဒီယိုကမှန်ကန်မှုရှိမရှိဆိုတာထက်ဒီချင်းချမှုကအမှန်တကယ်ဖြစ်နေတယ်ဆိုတာကိုသမ္မတကပြောဆိုတာလို့တုံ့ပြန်ခဲ့တာပါ
စီရနဲ့ယူရနိုင်ငံတွေက IS အစ္စလာမ်ဆွေးရောက်တွေကိုပြစ်မှတ်ထားတိုက်ခတ်နေတဲ့လေကြောင်းထိုးစစ်တွေအတွင်း2014ခုနှစ်ကစလို့အရသာ800တယောက်တိဆုံးခဲ့ကြောင်းအမေရိကန်ဦးဆောင်တဲ့ညမောဖွဲ့ကဒီနေ့ပဲပြောဆိုလိုက်ပါတယ်လေကြောင်းတိုက်ခတ်မှုတွေကြောင့်အရသာတိဆုံးမှုတွေရှိနေကြောင်းသတင်းတွေပေါ်ဆုံဆန်းစစ်ဆေးမှုတွေနဲ့ပတ်သက်ပြီးညမောဖွဲ့ရဲ့လစဉ်ထုတ်ပြန်ချက်မှာဖော်ပြလိုက်တာပါအရသာတိဆုံးမှုသတင်းတွေနဲ့ပတ်သက်လို့အော်တိုဘာလာတဲ့ပြစ်စင်ပေါင်း64ခုကိုဆုံဆန်းစစ်ဆေးရမှာ5ခုကခိုင်လုံမှုရှိကြောင်းနဲ့15ခုတိဆုံးကြောင်းတွေ့ရှိခဲ့တာပါနောက်ထပ်ပြစ်စင်ပေါင်း695ခုတော့ဆက်လက်စုံစမ်းနေဆဲဖြစ်ပါတယ်။အရသားတွေမတော်တဆထိခိုက်တည်ချီခဲ့ရတဲ့လုံရက်တွေအတွက်တာဝန်ခံကြောင်းနဲ့အရသားတွေထိခိုက်တည်ဆုံးမှုတွေနေကိုအလေးနဲ့ထားပြီး တနင်္လာနေ့အသေးစိတ်စုံစမ်းစစ်ဆေးနေကြောင်းလဲညွန်မောင်းဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါ UN နိုင်ငံမှာ2014ခုနှစ်အောက်တိုဘာဩဂတ်လကစတင်ခဲ့ပြီးနောက်တစ်လကြာဆီးရီးယားမှာစတင်ခဲ့တဲ့ဘုံးကျဲတက်ခတ်မှုတွေအတွင်းအရက်သားတွေတည်ဆုံမှုဟာညွန်မောင်းဖွဲ့ရဲ့ထုတ်ပြန်ချက်တဲ့အစားအသောက်များစွာပုံများတယ်လို့လဲပြင်ပကစောင့်ကြည့်ခဲ့ခန့်နေကြတဲ့ဖွဲ့တွေကပြောဆိုနေကြပါတယ်
နိုင်ဂျီးရီးယားနိုင်ငံရဲ့လူမှုစီးပွားရေးအစည်းအဝေးတွေကိုတိုးချဲ့ပြီးလိဗျားနိုင်ငံနဲ့တခြားကမ္ဘာတစ်လောမှာတောင်းတနေတဲ့နိုင်ငံသားတွေကိုပြန်လည်ခေါ်ယူဖို့နိုင်ဂျီးရီးယားသမ္မတမိုဟာမာဒူဘူဟာရီကကတိပြုပါတယ်။ရွှေပြောင်ခြေချသူများရှိနဲ့ပတ်သက်ပြီးဥရောပနဲ့အာဖရိကခေါင်းဆောင်တွေရဲ့ Ivory Coast နိုင်ငံကဆွေးနွေးပွဲကိုသမ္မတဘူဟာရီတက်ရောက်နေတာဖြစ်ပါတယ်။အနောက်အာဖရိကဒေသကရွှေပြောင်းနေထိုင်သူတွေကိုလိဗျားနိုင်ငံကကျွန်းလေးလံပွဲမှာရောင်းချနေတယ်လို့ဆိုရက်ဗီဒီယိုပါကိစ္စကိုလည်းဆွေးနွေးပွဲမှာအဓိကထားဆွေးနွေးကြပါနဲ့ပြည်ပခါတွေဖြစ်နေတဲ့လိဗျားနိုင်ငံမှာဖမ်းဆီးခံထားရတဲ့ရွှေပြောင်းချေချသူတွေကိုအဓိကထားပြီးရွှေပြောင်းချေချသူတွေကိုကာကွယ်ပေးနိုင်မယ့်အထူးလုပ်ငန်းအဖွဲ့တစ်ခုဖွဲ့စည်းမယ်လို့လည်းခေါင်းဆောင်တွေကကြေညာခဲ့ပါတယ်ဘာကီနာဖာဆိုနိုင်ငံတိုင်းဝန်ကြီးကလည်းအခုလို27ရာစုမှာကြေကျွန်ဖြစ်ရတယ်ဆိုတဲ့အခြေအနေကလက်ခံနိုင်စရာမရှိဘူးလို့ပြောဆိုပြီးလိဗျားနိုင်ငံတွင်းကအတန်အမှတ်ကိုပြန်လည်ခေါ်ယူလိုက်ပါတယ
်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965ဆိုင်းတိုမီတာ32 kHz 9323ဆိုင်းတိုမီတာ51 kHz 9885စနီတန်နူးနေမှာဆိုင်းလမ်းမီတာ190 kHz 1505လို့နေပါထုတ်လွှင့်ပြနေပါတယ်ခင်ဗျာ
ယူအမေရိကန်တန်မြန်မာပိုင်းစစ်စင်ရဲ့ကြာသာပင်းနဲ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံရခိုင်ပြည်နယ်ကနေအင်းဒီယန်ဘင်္ဂလားဒေ့ရှ်နိုင်ငံကိုတိုင်းနယ်ချီရဲ့ဒုက္ခသည်တွေထွက်ပြေးကြတဲ့ပြဿနာကိုဖြေရှင်းရမှာနိုင်ငံတကာတိုင်းဝမ်အနေနဲ့ပြည့်ပြည့်စုံစမ်းဆောင်ရွက်ဖို့ပုံရံမင်းကြီးဖရန်စစ်ကတိုက်တွန်းလိုက်ပါတယ်မြန်မာနိုင်ငံမှာလေးရကြာခီးစဉ်ဆုံးသတ်ခဲ့ပြီးတဲ့နောက်ဒီကနေ့ပဲဘင်္ဂလားဒေ့ရှ်ကိုရရှိသွားတဲ့ပုံရံမင်းကြီးကရခိုင်ပြည်နယ်ကဒုက္ခသည်တွေအဖြစ်ရည်ညွှန်းပြောဆိုပြီးလိုအပ်တဲ့အကူအညီတွေအမြဲဆုံးထောက်ပံ့ကူညီဖို့လည်းတိုက်တွန်းလိုက်တာပါသမ္မတအဗ္ဒူဟာမစ်ပါဝင်ဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတွေနိုင်ငံတကာတန်တမန်တွေရှေ့မှောက်ပြောကြားတဲ့မင်းကတော့ကြီးမားတဲ့အချက်တွေကိုဖြေရှင်းရမှာလူတွေစုလိုက်ပြုံလိုက်စုံခွာထွက်ပြေးခဲ့ရတဲ့နိုင်ငံရေးပြဿနာတွေကိုဖြေရှင်းဖို့သာမကလက်တော်လိုအပ်နေတဲ့လူသားချင်းစာနာမှုအကူအညီတွေကိုပေးအပ်ဖို့လည်းတိုက်တွန်းသွားခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်ခီးစဉ်မတိုင်မီမြန်မာနိုင်ငံမှာရရှိနေစမှာတော့နိုင်ငံတကာကအာရုံစိုက်နေတဲ့ရခိုင်ပြည်နယ်ကရိုဟင်ဂျာအရေးကိုပြောဆိုလာမျိုးမရှိဘူးဆိုပြီးလူ့ခွင့်ရေးအဖွဲ့တွေရဲ့ဝေဖန်မှုတွေလည်းရှိခဲ့တာပါ။ပုံရံမင်းကြီးရဲ့ပြောခွင့်ရတော့တန်တမာရေးခီးစဉ်ဖြစ်တဲ့အတွက်ခြေတင်ဖြစ်စရာကိစ္စတွေပြောဆိုမှုမရှိတဲ့အကြောင်းတုံ့ပြန်ထားပါတယ်။ဗက်တီကန်ကျောင်းတော်ရဲ့ပြောခွင့်ရပုဂ္ဂိုလ် Greg Buck ကပုံရံမင်းကြီးအနေနဲ့တိတ်ခါသမားကြီးနဲ့ညီပြောတင်ပြောထိုက်တာတွေကိုပြောမှာဖြစ်သလိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကာဝေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လောင်တို့နဲ့တရားတွေ့ဆုံမှုတွေအတွင်းရခိုင်ပြည်နယ်ရေးပိုပြီးတိုက်ရိုက်ပြောကောင်းပြောပြနေတယ်လို့လည်းပြောဆိုခဲ့တာပါ။စနေနေ့ထိဘင်္ဂလားဒေ့ရှ်ဒေသနိုင်ငံခီးစဉ်အတွင်းမှာတော့ပုံရံမင်းကြီးဖရန်စစ်စာဘာသာပေါင်းဆောင်ဆွေးနွေးပွဲအတွင်းမြန်မာနိုင်ငံကဖက်ပြေးရောက်ရှိနေတယ်လို့ဆိုတဲ့ရိုဟင်ဂျာဒုက္ခသည်တို့နဲ့တွေ့ဆုံဖို့လည်းစီစဉ်ထားပါတယ်။
ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးကြတဲ့ရိုဟင်ဂျာ6သိန်းကျော်ပြန်လည်လက်ခံရင်းဆွေးနွေးညှိနှိုင်းနေတဲ့အချိန်မှာပဲရခိုင်ပြည်နယ်တွင်းကလူတိုင်းအတွက်ဒဏ်ထူခွင့်ရဖို့မြန်မာဆိုရဘက်ကအမှကန်ချက်ပေးရမယ်လို့မြန်မာနိုင်ငံဆန်ရ EU ဥရောပသမ္မတရဲ့တန်မတ်ကြီးတဲ့ခရစ်စတင်ရှမစ်ကဒီကနေ့ကြာသပတေးနေ့မှာပြောဆိုလိုက်ပါတယ်မြန်မာနိုင်ငံဆိုင်ရာ EU တန်မတ်ကြီးတဲ့အဖြစ်ပြီးခဲ့တဲ့နှစ်လကဆလို့တာဝန်ထမ်းဆောင်နေတဲ့တန်မတ်ကြီးကရခိုင်ပြည်နယ်တွင်းကဗုဒ္ဓဘာသာနဲ့မွတ်စလင်လူမှုအတိုင်းဝိုင်းခြားကအတားအဆီးတွေကိုခြေဖြတ်ဖို့မြန်မာအစိုးရကိုတိုက်တွန်းပါတယ်။ရိုဟင်ဂျာတွေကိုဆစ်ဆူးနှစ်တွင်နဲ့ချီခွဲခြားထားတဲ့ခီးသွွာလာခွင့်ကန့်သတ်မှုနဲ့တင့်တော်တဲ့ပညာသင်ကြားခွင့်မရှိတာလူမျိုးတွေလို့ရခိုင်ပြည်ပခန့်ရဲ့ဇင်းမြစ်တွေကိုဖြေရှင်းနိုင်ဖို့တရားဥပဒေစိုးမိုးရေးကိုပြည်ထောင်စုအစိုးရနဲ့အရက်ဖက်အုပ်ချုပ်ရေးဘက်ကဆောင်ရွက်ရမယ်လို့လည်းတန်မတ်ကြီးကပြောဆိုသွားပါတယ်ရှင်
။ဒီသတင်းပတ်သက်စတင်ချင်းပါမယ်တရားကွန်မြူနတီပါတီနဲ့ပြည်ပနိုင်ငံရေးပါတီတွေရဲ့အစင်းမြင့်ခေါင်းဆောင်တွေဆွေးနွေးပွဲတက်ရောက်ဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆက်စုကြည်ဟာဒီကနေ့ပဲပေကျင်းမြို့တော်ကိုတက်ခွာသွားပါတယ်။အလို့သဘောချစ်ချစ်ခီးစဉ်တွင်တရားသမ္မတရှီချင်းဖင်နဲ့တွေ့ဆုံမှာဖြစ်သလိုပေကျင်းမြို့တော်မှာချင်းပါမယ်တရားကွန်မြူနတီပါတီနဲ့နိုင်ငံတကာနိုင်ငံရေးပါတီတွေရဲ့အစင်းမြင့်ခေါင်းဆောင်တွေဆွေးနွေးပွဲမှာလည်းအထူးအဲ့တယ်တော်ဖြစ်ဒေါက်တာဆက်စုကြည်တက်ရောက်မင်ဝင်ပြောကြားမှာဖြစ်ကြောင်းနိုင်ငံတော်တိုင်ပင်ခံရုံးကသတင်းထုတ်ပြန်ထားပါတယ်။မြန်မာတမန်တော်ကဝဲဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့တရားနိုင်ငံခီးစဉ်ဆုံးသက်ပြီးရပိုင်းတွင်ဒေါက်တာဆက်စုကြည်တရားနိုင်ငံကိုဒုတိယအကြိမ်ထပ်မံတက်ရောက်ခဲ့ပါ။ဒီကိစ္စကအကြက်တဲတွေကြောင့် နိုင်ငံကတိုင်ဝမ်ကမြန်မာနိုင်ငံပေါ်ဖိအားတွေနဲ့ဝေဖန်မှုတွေတွန်းမြင်နေချိန်မှာပဲမြန်မာကောင်ဆောင်တွေရဲ့ခီးစဉ်တွေဟာတရုတ်နိုင်ငံနဲ့ပုံမှန်နီးစပ်လာနေတဲ့လက္ခဏာတစ်ခုဖြစ်နေလဲအကဲခတ်တွေယူဆနေပါတယ်။ပြီးကြတဲ့နေ့ဩဂုတ်လကတရုတ်နိုင်ငံကိုအလဲပက်ရောက်ခဲ့ခွေးတဲ့ဒေါ်ဆန်းစုကြည်ရဲ့အခုတစ်ချိန်ခီးစဉ်ကနေနှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်မှုတွေပုံမှန်အားကောက်လာလိမ့်မယ်လို့မျှော်လင့်ထားကြောင်းလဲတရုတ်စိုးရပိုင်းစင်ဝါသတင်းဌာနကဖော်ပြထားပါတယ်။
ဖိလစ်ပိုင်နိုင်ငံမှာအုတ်ချုပ်မှုဩဇာအာဏာအားလုံးကိုချုပ်ကန်ဖို့သမ္မတရိုဒရီဂိုဒူတာတီရဲ့အဆိုပြုချက်ပေါ်ကန့်ကွက်တဲ့အနေနဲ့ဒီကနေ့မနီလာမြို့တော်မှာလက်ဝဲရင်းတက်ကြွလှုပ်ရှားသူအုပ်စုတွေစုဝေးဆန္ဒပြခဲ့ကြပါတယ်။သမ္မတဒူတာတီအဆိုရကိုကန့်ကွက်တဲ့အနေနဲ့ဆန္ဒပြသူ1000လောက်ဟာတမိုင်းဝင်ဘူနီဖာစီယိုအရက်ကနေမန်ဒီအိုလာငင်းချမ်းရင်မုတ်ဦးထိချီတက်ခဲ့ကြပါတယ်ရှင
်။ထိုင်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA ရဲ့ internet ဆာမျက်နှာ burmese.voanews.com ကရော VOA ရဲ့ Facebook ဆာမျက်နှာ VOA Burmese News ကပါတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာအခုတော့ပိုဟျန်းမင်းကြီးခီးစဉ်နေတဲ့ပတ်သက်လို့ဇက်တိုက်တင်ဆက်ပါမယ်မြန်မာနိုင်ငံကို၄ရက်ကြာခီးလာရောက်ခဲ့တဲ့ပိုဟျန်းမင်းကြီး Francis ဟာဒီကနေ့မှာပဲဘင်္ဂလားဒေ့ရှ်နိုင်ငံကိုခီးဆက်သွားပါပြီ။သူ့ရဲ့မြန်မာနိုင်ငံခီးစဉ်နောက်ဆုံးနေ့မှာပိုယန်းမင်းကြီးဟာကက်သလစ်ဘာသာဝင်လူငယ်တွေနဲ့ဝတ်ပြုဆုတောင်းပွဲလုပ်ခဲ့ပါတယ်။အခုလိုကမ္ဘာအထင်ကြီးကဘာသာရေးကောင်းဆောင်လူမြန်မာနိုင်ငံကိုလာရောက်တဲ့အတွက်မြန်မာနိုင်ငံရဲ့အနာဂတ်ပုံမူငြိမ်းချမ်းစေမယ်လို့ဘာသာဝင်တွေညွှန်ကြီးမျှော်လင့်နေပါတယ်။ဒီခီးစဉ်နဲ့ပတ်သက်လို့ရန်ကုန်မြို့ကနေမတ်စုမြတ်မွန်သတင်းပေးပို့ထားပါတယ်။
နိုဝင်ဘာ28ရက်နေ့ကနေ30ရက်နေ့အထိမြန်မာနိုင်ငံကို၄ရက်ကြာလာရောက်တဲ့ပေါ်ယဟမင်းကြီး Francis ဟာသူ့ရဲ့ခရီးစဉ်နောက်ဆုံးနေ့ဖြစ်တဲ့ဒီကနေ့မနက်မှာ St. Mary's Cathedral မှာမစ္စတာတရားပူဇော်ခဲ့ပါတယ်။ကက်သလစ်ဘာသာဝင်လူငယ်တွေကိုဥဆောင်တဲ့ဝတ်ပြုဆုတောင်းပွဲမှာမြန်မာနိုင်ငံအနေနဲ့အရရက်ကက်သလစ်လူငယ်တွေပါဝင်ခဲ့ကြပါတယ်။လူငယ်တွေဟာဖျားသခင်ရဲ့အစိုးအမတွေဝမ်းမြောက်စရာတည်ငောင်းတွေကိုတည်ဆောင်ပေးတဲ့ဖျားသခင်ရဲ့တမန်တော်တွေဖြစ်ကြတဲ့မြန်မာနိုင်ငံကလူငယ်တွေဟာဖျားသခင်ရဲ့ခွင့်လွှတ်ခြင်းဆိုတဲ့တည်ငောင်းကိုယုံကြည်ကြသူတွေဖြစ်တဲ့အတွက်မြန်မာနိုင်ငံအတွက်ကမ္ဘာကြီးအတွက်မျှော်လင့်ခြင်းတွေကိုတည်ဆောင်ပေးသူတွေဖြစ်တယ်လို့ပေါ်ရဟမင်းကြီးကပြောကြားခဲ့ပါတယ်။ဒုက္ခရောက်နေကြတဲ့ညီအကိုမောင်နှမတွေအတွက်တည်ငောင်းတွေကိုတည်ဆောင်ပေးဖို့အသင့်ဖြစ်နေအောင်လဲလူငယ်တွေကိုတိုက်တွန်းခဲ့ပါတယ်
။ Non abbiate paura di fare son figlio.di porre domande che facciano pensare la gente
ခွန်အားလိုအပ်နေသူတွေအတွက်မျိုးလင့်ခြင်းသတင်းစကားတွေကိုတင်းတို့ရဲ့အသက်တင်းတို့ရဲ့နှလုံးသားနဲ့ကြားအောင်ပို့ဆောင်ပေးကြပါနာမကျန်းဖြစ်နေသူတွေကိုကူညီလက်ကမ်းပါဒဇိန်တွေကိုနှုတ်ဆက်ပြုံးပြပါအထူးကြံနေသူတွေကိုဖေးမှကူညီကြပါ
မြန်မာနိုင်ငံကိုဖျားသခင်ကောင်းချီးပေးပါစေလို့လည်းပေါ်ဟမင်းကြီးကမြန်မာလိုဆုတောင်းပေးခဲ့ပါတယ
်မြန်မာပြည်ကိုပဇတကင်ကောင်းချီးပေးပါစေ
ဒီကနေ့ St. Mary's Cathedral မှာပြုလုပ်တဲ့မစ္စတာတရားပူဇော်ပွဲကဗုဒ္ဓဟူးနေ့ကကျိုက်ကဆန်ခွဲမှာကျင်းပတဲ့ပွဲလောက်လူမများပေမဲ့လူငယ်ထောင်ထဲချီစိတ်အားထက်သန်စွာနဲ့ပါဝင်ဝတ်ပြုခဲ့ကြပါတယ်။ဝတ်ပြုပွဲပြီးတဲ့နောက်မှာတော့ပိုယဟမင်းကြီး Francis ဟာရန်ကုန်လေစိတ်ကနေဘင်္ဂလားဒေ့ရှ်နိုင်ငံဒါကာမြို့စီကိုဆက်လက်ထွက်ခွာသွားပါတယ်။မြန်မာနိုင်ငံတဝါကက်သလစ်ဘာသာဝင်9သိန်းလောက်သာရှိတဲ့မြန်မာနိုင်ငံစီကိုပိုယဟမင်းကြီးတပါပထမဆုံးအကြိမ်လာရောက်တဲ့အတွက်မြန်မာနိုင်ငံပို့ပြီးငြိမ်းချမ်းလာဖို့မျှော်လင့်ချက်တွေဘာသာဝင်တွေကြားမှမြန်မာနေကြပါတယ်
။မြန်မာပြည်မှာရှိတဲ့အသင်းတော်ကက်သလစ်အသင်းတော်အတွက်လည်းအကျိုးရှိတယ်လို့ကျွန်မတို့တိုင်းပြည်အတွက်လည်းအများကြီးအကျိုးရှိမယ်လို့မျှော်ယုံကြည်ပါတယ်ပေါ့နော်။သူရဲ့ဆောင်ဖို့ဖြစ်တဲ့ငြိမ်းချမ်းရေးနဲ့ချစ်ချင်းမြတ်တာဆိုတဲ့အတိုင်းပေါ့နော်။ကျွန်မတို့တိုင်းပြည်အတွက်လည်းအများကြီးလူသားတွေအတွက်ပေါ့နော်။အများကြီးအကျိုးတရားမှုရှိပါမယ်လို့ကျွန်မယုံကြည်ပါတယ်
။ပေါ်ဟမင်းကြီးဟောကြားတဲ့တရားတွေကိုကြားရနိုင်ဖို့ပြင်ဦးလွင်မျိုးကနေလာခဲ့တဲ့ Sister Maria ချင်းဖြစ်ပါတယ်။အင်းစိန်သာသနာကဒေါ်ဂျန်နီကလည်းပိုဟမ်မင်းကြီးရဲ့ခရီးကမြန်မာနိုင်ငံအတွက်အကျိုးရှိလိမ့်မယ်လို့မျှော်လင့်နေပါတယ
်။အရန်ပြောတယ်။အရန်လည်းအကျိုးရှိမယ်လို့ထင်ပါတယ်လို့
။နိုဝင်ဘာ28ရက်နေ့ကနေမြန်မာနိုင်ငံကို၄ရက်ကြာလာခဲ့တဲ့ပိုဟမ်မင်းကြီးရဲ့ခရီးစဉ်အတွင်းပိုဟမ်မင်းကြီးဟာနေပြည်တော်မှာသမ္မတဦးထင်ကျော်နိုင်ငံတော်အတိုင်ပင်ခံဒေါက်ဆန်းစုကြည်တို့နဲ့လည်းတွေ့ဆုံခဲ့ပါတယ်။ရခိုင်ပြည်နယ်မှာနေမြေရှင်းလင်းမှုတွေလုပ်ခဲ့တဲ့စစ်တပ်ကလူခွေရချိုးဖောက်မှုတွေရှိတယ်လို့ဆွဆွဲခံရချိန်မှာတမရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုလည်းပေါ်ရဟန်းမင်းကြီးလက်ခံတွေ့ဆုံခဲ့ပါတယ်။ပေါ်ရဟန်းမင်းကြီးတဲခိုတဲ့ရန်ကုန်ဂိုင်းချုပ်ဆရာတော်ကြီးရဲ့နေအိမ်မှာ15မိနစ်လောက်သာကြာတဲ့တွေ့ဆုံမှုအတွင်းမှာအပြောင်းလဲတွေလုပ်နေတဲ့မြန်မာနိုင်ငံမှာအာဏာရှိသူတွေရဲ့တာဝန်ဘလောက်ကြီးမားတယ်ဆိုတဲ့အကြောင်းဆွေးနွေးခဲ့ကြတယ်လို့ Vatican ပြောခွင့်ရသူက Vatican Radio ကိုပြောကြားခဲ့ပါတယ်။၄ရက်ကြာမြန်မာနိုင်ငံခီးစဉ်အတွင်း ငြိမ်းချမ်းခြင်းနဲ့ချက်ချင်းမြတ်တာဟာမြန်မာနိုင်ငံအနာဂတ်အတွက်အရေးကြီးတယ်လို့ပေါ်ရဟမင်းကြီးဖရန်စစ်ကအလေးထားပြောကြားခဲ့ပါတယ်။မြန်မာနိုင်ငံမှာရှိတဲ့ကက်သလစ်ဘာသာဝင်အများစုဟာအပြစ်အဝဗငြိမ်းချမ်းသေးတဲ့စစ်ပွဲတွေရှိနေသေးတဲ့ကချင်ပြည်နယ်၊ကယားပြည်နယ်၊ချင်းပြည်နယ်တို့လူဒေသတွေကဖြစ်ကြတဲ့အတွက်ဘာသာဝင်တွေအနေနဲ့နာကျင်မှုတွေ၊နာကျင်ခံစားမှုတွေကိုခွင
ဒီမှာနိုင်ငံကဒုက္ခတွေအတွက်စိတ်ခွန်အားဖြစ်စေတဲ့ဇာတ်ရီကိုပေါ်ရဟမင်းကြီးဖရန်စစ်ပြောကြားလိုက်မယ်လို့မျှော်လင့်ရပါတယ်ရှင်။မဆူမြတ်မွန်ရန်ကုန်မြို့ကနေတရင်ပြည်ပကြတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကမွတ်စလင်ဒုက္ခတွေတွေနေရပြန်နိုင်ရေးအတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတွေညှိနှိုင်းဆောင်ရွက်နေတာနဲ့အမျှ ပြည်ပကားတွေရှိနေတဲ့ရခိုင်ပြည်နယ်အတွင်းလူမှုအတိုင်းဝိုင်းအားလုံးအတွက်ဒဏ်လူညီများမှုနဲ့အုပ်ချုပ်မှုနဲ့တရားစိုးမှုတွေရှိအောင်အစိုးရကဆောင်ရွက်ပေးရလိမ့်မယ်လို့မြန်မာနိုင်ငံဆိုင်ရာဥရောပသမဂ္ဂတာမတ်ကြီးကပြောဆိုလိုက်ပါတယ်။ရန်ကုန်မှာကျင်းပတဲ့ EU ပညာပေးရေးအစီအစဉ်ဆွေးနွေးပွဲတစ်ခုကိုတက်ရောက်တဲ့တာမတ်ကြီးခရစ်စတီယန်ရှာမစ်ကိုရိုက်တာသတင်းဌာနကတီးသန့်တွေ့ဆုံမေးမြန်းထားတာကိုမက်ခင်ဗျူတွေကပြောပြမှာပါ။
ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပွားခဲ့တဲ့အကြမ်းဖက်ပြည်ပခါတွေနဲ့လုံခြုံရေးတပ်ဖွဲ့ရဲ့နယ်မြေရှင်းလင်းမှုတွေအတွင်းအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံတဲ့ထွက်ပြေးခဲ့ရတဲ့ဒုက္ခသည်တွေကိုနေရပြန်ခေါ်ရေးမြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတွေကြားမှာညှိနှိုင်းဆောင်ရွက်နေချိန်မှာပဲဒုက္ခသည်တွေဘေးကင်းလုံခြုံစွာနဲ့ကိုယ်တော်ဆန္ဒန
local
authorities and the union government to establish rule of law.
ဒီသားဆိုင်ရာအာဏာပိုင်အနေနဲ့ပြည်ထောင်စုအစိုးရအနေနဲ့တရားဥပဒေစိုးမိုးမှုရှိအောင်ခွဲခြားဆက်ဆံမှုမရှိတဲ့အရက်ဖတ်အုပ်ချုပ်ရေးတရားဥပဒေဖော်မှာချိန်ချောက်တာတွေရှိနေလဲအဲ့လိုနေရာမှာတရားဥပဒေစိုးမိုးပြီးလူတိုင်းအတွက်ဒဏ်လိုညီမျှတဲ့အုပ်ချုပ်ရေးရှိရပါမယ်
ဒီကနေ့ဩဂတ်လကရခိုင်ပြည်နယ်မြောက်ပိုင်းမှာလူကြိုးရေးကိစ္စခန့်တွေကိုဝင်ရောက်တိုက်ခိုက်ခဲ့တဲ့အကြမ်းဖက်အဖွဲ့ကိုဥရောပသမဂ္ဂ EU ကဖြစ်တင်ရှုံချသလိုတချိန်ထဲမှာလေဒီဖြစ်ရနောက်ပိုင်းလူကြိုးရေးတပ်ဖွဲ့ရဲ့နယ်မြေရှင်းလင်းမှုတွေအတွင်းမှာရိုဟင်ဂျာမွတ်စလင်ဒုက္ခသည်6သိန်းကျော်အိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံတွေထွက်ပြေးခဲ့ရတယ်လို့ဆိုပြီး
ပါရခိုင်မြောက်ပိုင်းရေးစစ်တပ်ရဲ့ကင်တွေပုံတွေကိုကန့်ကွက်တဲ့အနေနဲ့တမရကာဝေးရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အပါအဝင်အကြီးအကဲမြန်မာစစ်တပ်အရာရှိတွေကို EU နိုင်ငံတွေကိုလာရောက်ခွင့်ကိုလည်း EU ကဆိုင်းငံ့ခဲ့ပါတယ်ဒါပေမဲ့အခြေအနေတွေတိုးတက်ကောင်းမလာမယ်ဆိုရင်တော့ဒီဆုံးဖြတ်ချက်ကိုပြန်လည်တုံ့တက်ဖို့အဆင်သင့်ပါပဲလို့လည်းတမ်မတ်ဂျီရှမစ်ကပြောသွားပါတယ
် We are ready to review that decision at any timein light of positive or not so positive
ောင်းတဲ့သတင်းတွေဒါမှမဟုတ်သိအကောင်းကြီးမဟုတ်တဲ့သတင်းတွေပေါ်မူတည်ပြီးဒီဆုံးဖြတ်ချက်ကိုပြန်လည်စဉ်းစားသုံးသပ်ဖို့အစဉ်အဆက်ရှိပါတယ်မြန်မာနိုင်ငံရဲ့စီးပွားရေးနဲ့ဒီမိုကရေစီပြည်ရင်ပြောင်းလဲရေးမှာမြန်မာစစ်တပ်ရဲ့အရေးပါတဲ့အခမ်းအနားကိုကျွန်တော်တို့ကောင်းကောင်းနားလည်ပါတယ်ဒါကြောင့်လည်းတွေ့ဆုံဆွေးနွေးဖို့ကျွန်တော်တို့အမြဲလမ်းဖွင့်ထားပါတယ်
ဒီနေ့ဩဂတ်လကစလို့ရခိုင်ပြည်နယ်အတွင်းတကြောပြန်ပြန်လည်ဖြစ်ပွားတဲ့အကြမ်းဖက်မှုတွေနဲ့ဒုက္ခသည်တွေတိမ့်တဲ့ချီအလုံးရထွက်ပြေးခဲ့ကြတဲ့အခြေအနေတွေဘာကြောင့်ဖြစ်ခဲ့ရတာလဲဆိုတာသေချာသိနိုင်ဖို့ပြည်မှုကျူးလွန်သူတွေကိုပွင့်လင်းမြတ်တာမှုရှိရှိနဲ့အပြစ်ပေးအရေးယူနိုင်ဖို့မှာသေချာလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေရှိဖို့အရေးကြီးတယ်လို့လည်းတမ်မတ်ကြီးကပြောပါတယ
် So there has to be a credible independent investigation
လူပေါင်း6000ကျော်တစ်ဖက်နယ်ဆက်ကိုကြော်ဖြတ်ပြီးထွက်ပြေးခဲ့ရတဲ့ဆိုးရွားလာတဲ့အခြေအနေကြီးဘာကြောင့်ဖြစ်ခဲ့တာလဲဆိုတာကျွန်တော်တို့နားလည်ဖို့လိုပါတယ်။အများယုံကြည်လက်ခံနိုင်တဲ့တရားလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေရှိရပါမယ်
။ရခိုင်ပြည်နယ်အပါအဝင်မြန်မာနိုင်ငံတွင်းကလူခွင့်ရေးအခြေအနေတွေကိုစုံစမ်းလေ့လာဖို့အတွက်ကုလသမဂ္ဂလူခွင့်ရေးကောင်စီဆုံးဖြတ်ချက်နဲ့ဖွဲ့စည်းထားတဲ့အချက်လက်ရှာဖွေရေးအဖွဲ့ကိုမြန်မာနိုင်ငံတွင်းလာရောက်ခွင့်ပြုဖို့ EU အပါအဝင်နိုင်ငံကတိုင်ဝမ်ကတောင်းဆိုနေတာပါ။ဒါပေမဲ့မြန်မာအစိုးရကတော့ဒီအဖွဲ့အနေနဲ့ရခိုင်ပြည်နယ်အတွင်းကအခြေအနေကိုပိုးပြီးတော့ကောင်းမွန်လာအောင်လှုပ်ဆောင်နိုင်မှာမဟုတ်ပဲပိုးပြီးတော့သာဆိုးသွားနိုင်တယ်လို့ဆိုပြီးလက်မခံနိုင်တဲ့အကြောင်းပြောဆိုထားပါတယ်။ရခိုင်ရင်းနဲ့ပတ်သက်လို့နိုင်ငံရေးရဲ့ဆွဆွဲချက်တွေဟာလည်းခိုင်လုံမှုမရှိဘူးလို့မြန်မာစစ်တပ်ကရောအစိုးရကပါတုံ့ပြန်ထားပါတယ်။ ရခိုင်ပြည်နယ်အတွင်းကရွှေကြာရင်းနဲ့ပတ်သက်လို့လူခွင့်ရေးကောင်စီအထူးစီဝေးတရက်ကိုတော့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတချို့ရဲ့တောင်းဆိုချက်အရလက်မဲ့ရပိုင်းတွေအတွင်းစဉ်းစားဖို့ရှိနေပါတယ်ရှင်
။မက်ကင်ဖြူတွေပြောပြခဲ့တာပါ။အခုတော့ပိုယဟန်မင်းကြီးရဲ့ဘင်္ဂလားဒေ့ရှ်ခရီးစဉ်အခြေအနေတင်ပြပါမယ်။ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ထွက်ပြေးသွားကြတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေအရေးနဲ့ပတ်သက်လို့ခိုင်မာထိရောက်တဲ့အဆုံးဖြတ်ချက်ချမှတ်ပြီးဖြေရှင်းကင်တွယ်သွားဖို့လိုတယ်လို့ဒီကနေ့စတင်တဲ့ပိုယမ်မင်းကြီးရဲ့ဘင်္ဂလားဒေ့ရှ်နိုင်ငံခီးစဉ်အစမှာပဲတိုက်တွန်းမိကြားလိုက်ပါတယ်။ပိုယမ်မင်းကြီးခီးစဉ်ကနေရိုဟင်ဂျာဒုက္ခသည်အကြက်တဲကိုမီးမောင်းထိုးပြနိုင်လိမ့်မယ်လို့မျှော်လင့်တာရှိနေတဲ့အကြောင်း AP သတင်းကိုအခြေခံပြီးမက်ခင်ဖြူထွေးကပဲပြောပြမှာပါ။
မြန်မာနိုင်ငံခီးစဉ်အပြီးဘင်္ဂလားဒေ့ရှ်နိုင်ငံကိုကြွားချီလာတဲ့ကက်သလစ်သာသနာပိုင်ပုပ်ယဟန်မကြီးဖရန်စစ်ဟာသူ့ရဲ့ခီးစဉ်အစမှာပဲမြန်မာနိုင်ငံအတွင်းကအကြမ်းဖက်ပြစ်ပတ်ခါတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးလာကြတဲ့ဒုက္ခသည်တွေအရင်းနဲ့ပတ်သက်လို့သူ့ရဲ့မိဂိုအတွင်းမှာထည့်သွင်းဟောကြားသွားပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးလုံးကိုတော့တိုက်ရိုက်သုံးလုံးမသွားပဲရခိုင်ပြည်နယ်ကနေထွက်ပြေးလာတဲ့ဒုက္ခသည်တွေအရေးကံတွေရမှာထိရောက်ရောက်ဆုံးဖြတ်လှုပ်ဆောင်သွားကြဖို့ပုပ်ယဟန်မကြီးကတိုက်တွန်းသွားပါတယ်
။ Amen Scorsi.lo spirito di generosità
ဒီချက်တဲ့ဒီကိုကံကြွယ်ပြင်းရှင်းနိုင်ဖို့အတွက်နိုင်ငံတကာအတိုင်းဝိုင်းအနေနဲ့အခိုင်အမာဆုံးဖြတ်လှုပ်ဆောင်သွားကြဖို့အရေးကြီးပါတယ်။လူတွေအများပြားအုံရင်ဆွန့်ခွာထွက်ပြေးရတဲ့အခြေအနေကိုရောက်စေတဲ့နိုင်ငံရေးပြဿနာကိုဖြေရှင်းကင်တွယ်တာအပြင်ဒုက္ခသည်တွေအတွက်အရေးပေါ်စာနာမှုအကူအညီတွေထိရောက်ရောက်ပေးနိုင်အောင်ဘင်္ဂလားဒေ့ရှ်နိုင်ငံကိုရုပ်ဝတ္ထုပစ္စည်းအကူအညီတွေချက်ချင်းပေးအပ်သွားဖို့အရေးကြီးပါတယ်လို့ပုံရံမင်းကြီးကမိန့်ကြားသွားခဲ့တာပါ။မြန်မာနိုင်ငံအတွင်းအခြားသောပြည်ပကားတွေကြောင့်ထွက်ပြေးလာကြတဲ့ဒုက္ခသည်6သိန်းကျော်ကိုလူသားချင်းစာနာစိတ်နဲ့လက်ခံပေးထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုအထူးကျေးဇူးတင်တဲ့အကြောင်းလဲပုံဟန်မင်းကြီးကမိန့်ကြားခဲ့ပါတယ်။တက္ကမျိုးတော်ကိုဆက်ရောက်လာတဲ့ပုံဟန်မင်းကြီးကိုခရီးဥချိုပြုခဲ့တဲ့ဘင်္ဂလားဒေ့ရှ်သမ္မတအဗ်ဒူဟာမစ်ကလည်းအခုလိုပြောပါတယ်
။ Our people had welcomed them with open heart, sharing food, shelter and other basic needs.
ကျွန်တော်တို့ပြည်သူတွေကသူတို့နွေတွေတွေလက်ကမ်းကြိုဆိုပြီးတော့စားအစာနေရာထိုင်ခင်းနဲ့တခြားအခြေခံလိုအပ်ချက်တွေကိုမျှဝေကူညီပေးခဲ့ကြပါလေ။အရင်ပြေအလုံးလောက်မရှိလူကြီးတွေတိတ်တဲလွန်းလာတဲ့ဒီမြေပေါ်မှာသူတို့တွေနေရာထိုင်ခင်းအဆင်မပြေတာကိုသူတို့ကလည်းလက်ခံနားလည်ကြပါလေ
။ဒီဒုက္ခသည်တွေပေးခဲလုံကြုံစွာဂုဏ်သိက္ခာရှိစွာနဲ့နေရာပြန်နိုင်ဖို့မှာအားလုံးကမျှဝေတာဝန်ယူဆောင်ရွက်သွားကြမှာဖြစ်တယ်လို့လည်းဘင်္ဂလားဒေ့ရှ်သမ္မတကပြောပါတယ်။ရိုဂျာဒုက္ခသည်အချက်အကျဲကံကြွယ်ပြင်ရှင်ရမှာနိုင်ငံတကာတိုင်းဝိုင်းရဲ့ထောက်ပံ့ကူညီမှုတွေရအောင်ပုံရဟမင်းကြီးအနေနဲ့သူ့ရဲ့ကြီးမြတ်တဲ့အချိန်အဝါနဲ့တိုက်တွန်းကူညီပေးနိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းလဲဘင်္ဂလားဒေ့ရှ်သမ္မတဟာမစ်ကဒီကနေ့သူ့ရဲ့မိန့်ခွန်းအတွင်းမှာပြောဆိုသွားပါတယ်။ပုံရဟမင်းကြီးအနေနဲ့သူ့ရဲ့မြန်မာနိုင်ငံခီးစဉ်အတွင်းမှာတော့ရိုဂျာဒုက္ခသည်အရေးနဲ့ပတ်သက်လို့အလေးပေးရည်ညွှန်းပြောဆိုသွားခဲ့တာမရှိပါဘူး။ဒီပေါ်မှာဝေဖန်ပြောဆိုတာတွေလည်းရှိခဲ့တာပါ။ဒါပေမဲ့အခုဘင်္ဂလားဒေ့ရှ်ခီးစဉ်အတွင်းမှာတော့ရိုဂျာဒုက္ခသည်အချက်တဲကိုမိမောင်းထိုးပြပြီးတော့အကူအညီတွေပေးနိုင်လိမ့်မယ်လို့မျှော်လင့်တာတွေလည်းရှိနေတာပါ။ပုံရံမင်းကြီးဒါကာမြို့ကိုဆက်ရောက်လာတဲ့အချိန်လာရောက်ဖူးမြော်ခဲ့တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားမိုဟာမက်အာရစ်ကအခုလိုပြောပါတယ်
။ပရိစေမြန်မာကဘလုတ်ဂျနောတာရိုင်ဂါဖိရဲနေရိုဟင်ဂါဇေ
မြန်မာအစိုးရအနေနဲ့ရိုဟင်ဂါမွတ်စလင်တွေကိုပြန်ခေါ်ဖို့သူတောင်းဆိုလိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ်။သူ့ရဲ့မြန်မာနိုင်ငံခီးစဉ်အတွင်းမှာဒီကိစ္စကိုတိုက်တွန်းပြောဆိုခဲ့တင်တာပါ။အခုဘင်္ဂလားဒေ့ရှ်နိုင်ငံမှာကျွန်တော်တို့စီကလူတွေနဲ့တွေ့ဆုံဆွေးနွေးပြီးတဲ့အခါသူ့အနေနဲ့မြန်မာဆွေးကိုရိုဟင်ဂျာတွေပြန်ခေါ်ဖို့နားချနိုင်လိမ့်မယ်လို့ထင်ပါတယ်
။ပုံရမင်းကြီးဖရန်စစ်အနေနဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေရှိရာကိုကိုယ်တိုင်မသွားရောက်နိုင်ပေမဲ့မနေ့ကတောက်ကြနေမှာတော့ဒီမြန်မာနိုင်ငံကနေထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်တချို့နဲ့ဒါကာမြို့တော်မှာတွေ့ဆုံမှာဖြစ်ပါတယ်။သူ့ရဲ့၃ရက်ကြာဘင်္ဂလားဒေ့ရှ်နိုင်ငံခီးစဉ်အတွင်းမှာတော့ဘင်္ဂလားဒေ့ရှ်အစိုးရအရာရှိတွေဘင်္ဂလားဒေ့ရှ်ကက်သလစ်ခရစ်ယာန်ဘာသာဝင်တွေနဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်ရှင်။
Well, Myanmar has many great products and services that are very attractive to the United States.
နိုင်ငံရေးနှုတ်နာမဲ့လူတွေအတွက်ဒီနိုင်ငံသားတွေအတွက်ကွန်တိုရင်ကျေးမှုဆိုတာသူတို့အတွက်ကစိတ်မှုလေ။ဈေးကလည်းလုံငယ်အင်ကြီးတော့သူက
The possibility of a great transformation is in sight for our country. An important step.That will take us nearer to a truly revolutionary.
Yeah, and then ပို့ပြောခက်ခဲတာပဲကားကြားထဲမှာနေနေရတာ။ကားကြားထဲမှာကိုဝင်းတက်ဆံနေရတာ။ဒီကဲပတ်ဆောင်မရရောက်ဆာ။မနေ့ပိုင်းကိုဈေးပို့ရောက်ဆာ
။မြန်မာနိုင်ငံကငွေကြီးကြီးဈေးကွက်အလုတ်ကိုင်းနဲ့အခွင့်အလမ်းပါဝင်စီးပွားရေးဆိုင်ရာအခြေအနေဖြစ်ပျက်တွေကိုအပတ်စဉ်တနင်္လာနေ့ညဘက်မှာစီးပွားရေးကဏ္ဍကနေထုတ်လွှင့်ပေးနေပါတယ်။ဒီအစီအစဉ်ကို VOA ရဲ့ internet ဆာမျက်နှာ burmese.voanews.com မှာလည်းကြမ်းပြီးနားဆင်နိုင်ပါတယ်ခင်ဗျာ
PUA American တန်ခါဂျာတာပရင်းရဲ့ညဘက်အစီအစဉ်လေးကိုဆက်ပြီးတင်ဆက်နေပါရခင်ဗျာ။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်စန်းစုကြည်ရဲ့တရုတ်နိုင်ငံခရီးစဉ်အတွင်းပါတီခေါင်းဆောင်တွေရဲ့ဆွေးနွေးပွဲမှာမိကွန်းပြောကြားမှာဖြစ်တယ်လို့တရုတ်သမ္မတနဲ့လည်းတွေ့ဆုံဆွေးနွေးဖို့ရှိပါတယ်။တရုတ်ဘက်ကရိုဟင်ဂျာအရေးကိစ္စမှာမြန်မာဘက်ကနေရည်တည်ပေးခဲ့တယ်လို့မြန်မာခေါင်းဆောင်ပိုင်းအနေနဲ့လည်းတရုတ်နိုင်ငံခရီးစဉ်တွေခက်ဆစ်စိတ်ထွက်ပေါ်လာချိန်မှာပဲတရုတ်နိုင်ငံဘက်ကမြန်မာနိုင်ငံကိုချဉ်းကပ်မှုပုံစံပြောင်းလာတယ်လို့အာနာယ NLD ပါတီကပြောပါတယ်။မတ်တင်ကြီးထိုက်စူးစီးတင်ဆက်ထားတာပါ။
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဒီကနေ့မှာပဲတရုတ်နိုင်ငံခီးအစဉ်ကိုစတင်ပါတယ်။နိုဝင်ဘာလ30ရက်နေ့ဒီကနေ့စလို့ဒီဇင်ဘာ3ရက်နေ့အထိကျင်းပမယ်။တရုတ်ကွန်မြူနတီပါတီနဲ့ပြည်ပနိုင်ငံရေးပါတီကအစင်းမြင်ခေါင်းဆောင်များဆွေးနွေးပွဲအဖွဲ့မိန့်ခွန်းကိုတရုတ်အစိုးရရဲ့အထူးဧည့်သည်တော်အဖြစ်ဒေါက်တာဆန်းစုကြည်မိန့်ခွန်းပြောမှာပါ။တရုတ်အာဏာရကွန်မြူနတီပါတီနိုင်ငံတကာရေးရာဌာနကကြီးမိုးကျင်းပတဲ့ဒီဆွေးနွေးပွဲမှာဒေါက်ဆန်းစုကြည်အနေနဲ့ဘာတွေပြောမလဲဆိုတာကိုတော့အာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဗဟိုကော်မတီဝင်မုံရအောင်ရှင်ကအခုလိုခန့်မှန်းပါတယ
်။ကျွန်တော်တို့ NLD ပါတီရဲ့ဟိုတခြားလုံးပေါ့လေတခြားလုံးလုတ်ကင်ပြီးတော့အဲဒီတိုက်ဟိုဒီမိုကရေစီရေးအတွက်ဒါလုတ်ခဲ့တာတွေအဲ့ဒါတွေကိုတော့သူကပဏာမပြောလိမ့်မယ်လို့ကျွန်တော်ထင်တယ်။နော်နောက်တစ်ခုကတော့ကျွန်တော်တို့နိုင်ငံသက်ဆိုင်ရေးပေါ့လေ
ဒီမိုကရေစီလမ်းကြောင်းပေါ်ရှောင်နေတဲ့မြန်မာနိုင်ငံနဲ့ကွန်မြူနတီတရုတ်နိုင်ငံတို့ကြားအယူဝါဒကွဲပြားပေမဲ့လို့ငြိမ်းချမ်းစွာအတူရှင်တွဲညီထိုင်ရေးမှုကိုတရုတ်ဘက်ကကျင့်သုံးတယ်လို့လည်းမကြာခင်ကပြီးစီးခဲ့တဲ့တရုတ်အာဏာရကွန်မြူနတီပါတီညီလာခံကိုတက်ရောက်ခဲ့တဲ့ NLD ပါတီဗဟိုကော်မတီဝင်မိုးရအောင်ရှင်ကသုံးသပ်ပါတယ
်။တရုတ်ပြည်ကတော့သူကသူ့နိုင်ငံအတွက်ကတော့သူ့နိုင်ငံရဲ့သူ့နိုင်ငံအစိုးရအနေနဲ့ကတော့ဗီဒီကွန်မြူနတီပါတီရတာလည်းရင်ပေါ့လေအဲဒီဟာဟိုအကုန်လုံးကိုသူကကျုပ်ကင်ထားတာကိုတရုတ်ပြည်ကွန်မြူနတီပါတီရတာလည်းတရုတ်ပြည်ရဲ့ပုံမျိုးတက်မှုကိုအခေယာပြစ်တယ်လို့ဒီလိုယူဆပြီးတော့သူကသူ့နိုင်ငံအတွက်သူလုပ်တာဟိုသို့တော်လည်းပဲတခြားနိုင်ငံတကာဆက်ဆံရေးတွေမှာတော့ဒီအဲ့ဒီမူဟာသိပြီးတော့ဟိုလုပ်နိုင်လေလုပ်နိုင်မယ်လို့ကျွန်တော်တော့မကျင်ဘူးဒါကြောင့်မို့လို့သူကဒီငြိမ်းချမ်းစွာအတူရှင်သွဲနေထိုင်ရေးပေါ့နော်အဲ့တော့ဝါရမတူတဲ့နိုင်ငံကြီးဖြစ်ပေမလို့အင်းရစွာလူရှင်ပဲနေချင်ရေးဆိုတာကိုသူကဒါကိုအဓိကထားပြီးတော့လုတ်ကင်တာလို့မြင်တယ
်။ပြီးခဲ့တဲ့ဆစ်ဆိုးရဆက်ဆက်တရုတ်ရဲ့မြန်မာနိုင်ငံတွင်းယင်းနှိမ့်မြုံနှံမှုတွေစီးပွားရေးလုပ်ငန်းတွေမှာတရားမျှတမှုနဲ့ပတ်သက်ပြီးမေးခွန်းထုတ်စရာတွေရှိတယ်လို့မြန်မာလူထုကြားမှာလည်းစန့်ကျင်ကန့်ကွက်မှုတွေပေါ်ပေါက်ခဲ့တာပါ။ဒါပေမဲ့ဒီဘက်နောက်ပိုင်းမှာတော့မြန်မာဆိုးရအချက်ရိုက်နေတဲ့ရိုဟင်ဂျာမွတ်စလင်အရေးမှာတရုတ်ကနိုင်ငံတကာမျက်နှာစာမှာမြန်မာအစိုးရဘက်ကပြက်ပြက်သားသားရက်တီလာခဲ့ပြီးနောက်မှာတော့လူထုကြားတရုတ်အပေါ်လိုလားတဲ့လက္ခဏာတွေပြန်ပေါ်လာပါတယ်။တရုတ်ဘက်ကလည်းမြန်မာနိုင်ငံအပေါ်ချဉ်းကပ်မှုပုံစံမူဝါဒပြောင်းလဲလာတယ်လို့မုံရအောင်ရှင်ကယုံကြည်ထားပါတယ်
။စောစောတုန်းကဆိုရင်သူကတက်တဲ့အစိုးရပေါ်မှာပဲအစိုးရရင်ဆက်ဆံရေးပေါ်မှာပဲသူကအလေးထားတယ်။နောက်ပိုင်း2012နောက်ပိုင်းမှာသူကပါတီကျဆက်ဆံရေးပေါ့တို့တင်တော့ NLD ပါတီနဲ့ဆက်ဆံရေးဟိုအဲ့ဒီပြူဟာကိုပြောင်းလာတယ်နောက်တစ်ခါပြူချင်းဆက်ဆံရေးဆိုတဲ့ပြူဟာကိုပြောင်းလာတယ်အဲ့ဒါကြီးကြီးအပြည့်သူရဲ့ဟိုပမာနိုင်ငံနဲ့ဆိုင်တဲ့နိုင်ငံရေး policy ပြည်စည်းစားလာပြောင်းလဲလာတယ်လို့ကျွန်တော်အဲ့လိုပဲမြင်ပါတယ်ဗ
ျကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမြောင်လာရဲ့တရုတ်နိုင်ငံခီးစဉ်အပြီးရပ်ပိုင်းအတွင်းနိုင်ငံတော်အထက်မြင်ကပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့တရုတ်ခီးစဉ်ထပ်ပြီးတော့ထွက်ပေါ်လာတာပါဒေါက်ဆန်းစုကြည်နဲ့အတူလျှက်စစ်နဲ့စွန့်အင်ဝန်ကြီးဌာနနောက်ဆောက်လုပ်ရေးဝန်ကြီးဌာနဝန်ကြီးဦးဝင်းခိုင်မန္တလေးဝန်ကြီးချုပ်ဦးစော်မြင့်မောင်တို့လည်းလိုက်ပါသွားပါတယ်ဒေါက်ဆန်းစုကြည်ခီးစဉ်မတိုင်မီတရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရကတရုတ်အနေနဲ့ရခိုင်ပြည်ထနာအရေးဖြေရှင်းတဲ့နေရာမှာအပြုသဘောဆောင်ဆက်လက်ရည်တည်သွားမယ်လို့ပြောဆိုခဲ့ပါတယ်ဒါအပြင်တရုတ်ဘက်ကလည်းဒီဒုက္ခသည်ပြည်ထနာဖြေရှင်းရေးအတွက်အဆိုပြုချက်၃ရပ်ကိုမြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံစလုံးကလက်ခံထားတယ်လို့လည်းနိုင်ငံသားရေးဌာနပြောခွင့်ရကထပ်လောင်းပြောဆိုခဲ့ပါတယ်ရှင
် DOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်၁၂နာရီကနေညနေ၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ဒ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါမြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA ရဲ့ကြာသပတေးနေ့ညပိုင်းအစီအစဉ်လေးကိုည10နာရီအထိလိုင်းမီတာ25 kilohertz 11965လိုင်းမီတာ32 kilohertz 9339ညလိုင်းမီတာ51ကီလိုရက်585ဒေါ်လာနဲ့ဆက်ပြီးတင်ဆက်သွားမှာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ကျမ်းမာရေးကဏ္ဍဥုံခင်းရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ရမှာဖြစ်တဲ့ပြင်တိုင်းရင်သတင်းလွှာအစီအစဉ်တင်ဆက်တဲ့အခါမှာတော့
ဒီမှာတမ်းတွေဆက်ကြနေတော့အဲ့ဒီဘူဒီရောင်မျိုးနဲ့ဆက်မှလည်းပဲအင်အားတွေထားပြီးတော့ဒီဟိုဖြစ်လာတာ
ရှိတယ်။တိုင်းသားဒေသတွေမှာဖြစ်ပျက်နေတဲ့အခြေအနေအသေးစိတ်ကိုနောက်ပိုင်းမှာနားဆင်ရပါမယ်။အခုတော့ဥဝင်းမင်းစီစဉ်ထုတ်လွှင့်မဲ့ကျမ်းမာရေးကဏ္ဍအလှည့်ရောက်လာပါပြီဒီတစ်ပတ်မှာတော့ဆောင်းတွင်းကာလအရေးပြားဆိုင်ရာပြဿနာတွေအကြောင်းတင်ပြထားပါတယ်ဆောင်းတွင်းကာလမှာအသားရေ6လပြီးရာရန်အသားပတ်ကနှကန်းကွဲတာဖနှောက်ကွဲတာလက်ကွဲတာတွေဖြစ်တတ်တယ်လို့အရေးပြားဆိုင်ရာကျမ်းမာရေးပညာရှင်တွေကသတိပေးနေပါတယ်ဒီအကြောင်းမြန်မာနိုင်ငံကအရေးပြားအထူးကုဆရာဝန်ကြီးဒေါက်တာစိုးဝင်းဦးကိုကိုဝင်းမင်းကဆက်သွယ်မေးမြန်းတင်ပြထားပါတယ်
โอเคดร.ซูเวงครับเราพวกเราอกุดิซ้อมเล่นยောက်ลาไปสิรออาเยพยา6ตัวยานี่ไปแล้วพัฒนาမျိုးสมบ่เนาะปอลาลิชื่อบาระเสียอะแล้วบลูพัฒนาမျိုးนี่เสียอีกอ่ะด้วยอ่ะ
ซ้อมเล่นว่าอาเยน6เนี่ยยาดีบ่เนาะมีกูคันนาได้อเปลี่ยนแปลงมาชื่อได้ทีเยพยาซ้อมเล่นมาจ้องเล่นอะไรอยู่ตัวอดิก็ซะพี่ก็คันอ่ะบ่သောရည်ဆိုတာပြင်ပပေါင်ဝင်းကျင်ပူကျင်ရောကြယုံတယ်မကောက်နေနဲ့လေထုဆိုတိုင်းကမွိုင်းစတာခေါ်တာပေါ့အဲ့ဒါကလည်းအရင်စတဲ့ခါကျတော့လေထုကပေါင်ဝင်းကျင်မှာရှိတဲ့ရာဝတ္ထုပစ္စည်းတွေဆိုတိုင်းစာကိုသူကစုပ်ယူတယ်ဗျဟိုရေပြားဆိုတိုင်းစာလည်းရော့ကြတာဒါမှမဟုတ်ကောင်းတွင်းမှာအသား6ပြီးတော့တင်းလာပူဆိုရင်ရားပြီးတော့အသားတွေပတ်တယ်အဖတ်တွေကွာလာတယ်ရေပြားပေါ်ကပုံမှန်ကာကွယ်မှုရှိတဲ့ဆိုတဲ့တင်းနဲ့အစီအရာရော့သွားလို့ဖြစ်တာပါအဲ့တော့အသားရည်တွေမကပဲနှကန်းတွေကွဲဖနှုန်းတွေကွဲနာအဲ့ဒါတွေပါဖြစ်တတ်ပါတယ
်ဟုတ်ကဲ့ဆရာအခုလိုဒီယာတီရဲ့ကြောင်းလဲမှုကြောင့်ပေါ့နော်လူခဏကွဲရည်ပြားမှာထိခိုက်လာနိုင်တာတွေအတွက်ဘယ်လိုကာကွယ်နိုင်မယ့်အနေအထားရှိလဲဆရာ
တောင်းတွင်းဆိုရင်အသားပတ်တဲ့တွေသူတယောက်တယောက်ခံနေပြန်တယ်မသူသုံးပြီးမှအသားပတ်တဲ့လူမျိုးဆိုရင်အခုစပြီးတော့သုံးမှုကြီးနည်းနည်းလေးအေးလာပြီဆိုရင်ကြူပြီးတော့လုပ်ထားခြင်းအဓိကကတော့ရေစိုးတဲ့ဒိန်ခရင်နေပေါ့နော် moisturizing ခေါ်တာပေါ့moisturizing cream နဲ့ lotion နဲ့တော့အစီအပြည့် ointment နဲ့အဲ့လိုမျိုးလိုပါတယ်အဲ့ဒီကောင်တွေကလူသားစုလိမ့်နေတဲ့ lotion နဲ့ cream နဲ့ခက်ဆင်ကျင်ပါပဲဒါပေမဲ့လူသားစုမိစေလိမ့်တာကတော့အလကုန် lotion နဲ့ cream တွေပါဒီကောင်တွေကြတော့အလကုန် lotion cream မဟုတ်ပဲနဲ့ဒီအားအတွက်တက်ပြီးတော့ပေါ်တက်ထားတာပေါ့နော်သူကတော့အလကုန် lotion နဲ့ cream တွေဆိုရင်အယောင်တွေပါတတ်တယ်အနက်တွေပါတတ်တယ်ဘာဖြစ်လို့လဲဆိုတော့ဆောင်းတွေမှာကြာရင်ထောက်တဲ့အသားပြဿနာဖြစ်လွယ်တယ်အမအဲ့ခရီးနေလို့ချင်းလေးအလိမ့်တာပဲလိမ့်တော့ကပူဆိုးလာတယ်ဆိုပြီးတော့ပြောကြတယ်ဆိုတော့အဲ့မှာပါတဲ့အယောင်နေအဲ့နေရာပြဿနာဖြစ်ပြီးတော့ဖြစ်တာဒါမှမဟုတ်ဆောင်းနေပြီဆိုရင်အယောင်နဲ့မပါတဲ့ခရီးနေလို့ချင်းလေးဝိုင်းမင်းလေးအစီပြစ်ပြစ်လေးလိမ့်ဖို့လိုပါတယ
်ဟုတ်ကဲ့ဆရာဘာကြောင့်ဒီအလှကုန်တွေမှာခုနကဒီအယောင်နဲ့ဒီအနံ့ပါတာနဲ့အခြေပြားကိုထိခိုက်လာလဲဆရာ
တို့အခြေပြားဆိုတာကျွန်တော်အခြေပြားဆောက်တဲ့ဖွဲ့စည်းထားတယ်ဖွဲ့စည်းထားတဲ့ဇာတ်တွေအရအလွန်လိုက်အလွန်လိုက်အတန်းလိုက်လေးရှိတယ်ဗျအပေါ်အားဖြင့်တော့အဲ့ဒီအလွာတွေအားလုံးကပိတ်နေတယ်။မြင်ကြည့်မယ်ဆိုရင်ရေပြားရဲ့တိဆောက်ပုံကကျွန်တော်နိုင်ရံတစ်ခုကိုတိဆောက်တဲ့အခါမှာဒီလိုက်မြင်တဲ့အုပ်နဲ့ရောပြီးတော့ဆီထားတဲ့ပုံစံမျိုးပါ။အဲဒီအုတ်ခဲကြီးကရေပြားဆင်းပြီပေါ့။အုတ်ခဲကြီးရဲ့ကြားထဲမှာဒီလိုက်မြင်ထည့်ရတယ်မစလာပေါ့နော်။အဲ့ဒါနဲ့တွဲဆက်ထားတယ်။အဲဒီမစလာကရေပြားမှာဆိုရင်ရေပြားဆင်းပြီကြားထဲမှာဆိုရင်သူကအစူဓာတ်အနေနဲ့သူကထည့်ဆက်ထားတာ။အခုဆောင်းနေကြတော့အစူဓာတ်ညော့သွားတဲ့အခါကျတော့အဲ့ဒီအုတ်ခဲကြီးကမစလာတွေထဲမှာကွဲအဲ့လာသလိုမျိုးပဲရေပြားဆဲတွေဒီထဲမှာရှိတဲ့ဒီအစိုးတဲ့တွေကလည်းကွဲ
ွဲအဲ့လာတယ်။ကွဲအဲ့လာတဲ့အခါကျတော့အပြင်မှာရှိနေတဲ့ပုံလေးတွေအမှုန်လေးတွေပြောင်းလဲပြီးပူးမွားတွေဓာတုပိရပစ္စည်းတွေမတည့်တာတွေကိုယ်ခန္ဓာတွင်းထဲဝင်သွားတယ်။ဝင်သွားတဲ့အခါမှာမတည့်တာတွေအလာကြီးတွေနောက်ဆက်တွဲပြဿနာအနေနဲ့ဆက်ပြီးတော့ကြဲလိုက်ကြဲလိုက်ကြဲလိုက်ဖြစ်တာပေါ့။အဲ့တော့တူဆုံးပြောရရင်တော့စကိုင်းလိမ့်နေတဲ့နောက်ကုန်တွေမှာပါတဲ့အယောင်တွေအနံ့တွေကကွန်ရကွဲနေတဲ့အထဲတွေဝင်သွားတဲ့အခါကျတော့ပြဿနာဖြစ်စီနိုင်တယ်လို့ပြောတာပါ
။ဟုတ်ကဲ့ဆရာ။အခုလိုအရေးပြတဲ့ဒီအဆူတက်ကပေါ့နော်။ထိန်းထိန်းခြားနိုင်ကိုဒီလူစင်နော်အရေးပြအစီ cream လို့ရှင်သုံးတာအပြင်တခြားရောဆရာရဲ့ဒီဆောင်းတဲ့မှာဖြစ်လာတဲ့အရေးပြပြဿနာအတွက်ဘာတွေနဲ့ကာကွယ်နိုင်တယ်လဲဆရာ
။ကွန်ရကတော့ရော့သွားတဲ့အဆူတက်ကိုပြန်လဲဖြည့်တင်တဲ့သဘောမျိုးပေါ့။အဲ့လိုမကားမဲနဲ့ရှိနေတဲ့အဆူတက်ကိုလည်းရောရနေအောင်လို့သုံးဆောင်ပေးတင်ပါတယ်အဲ့မှာဥမာဒီချိုးတဲ့အခါကျရင်ရင်းနေလို့မတုံးဘူးရင်းစိမ်းအောင်မတုံးဘူးတောင်းနေမှာချိုးတဲ့အခါမှာအေးတဲ့အချိန်မှာခက်ခက်နဲ့ချိုးရမှာဖြစ်နေတာအဲ့ဒီအစာရင်းနေတဲ့အစာကြီးချိုးမိနေတာအဲ့ရင်းနေတာငကွားချောင်းတဲ့အစာကိုခူချောက်သေးတယ်နောက်တစ်ခါဒီချိုးတဲ့အခါကျတော့ဆက်ပြသုံးတဲ့အခါမှာလူရည်ဒီမှာကျတော့ဆက်ပြကနည်းနည်းပြင်းပြင်းလေးကြီးသုံးလို့ရတယ်အဲ့ဒီလိုမျိုးသုံးတဲ့ဥက္ကပြာတွေစီချက်ကုန်းတွေအဲ့ဒါတွေကကျတော့ဒီလိုကောင်းရည်ဒီမှာကျတော့ပြဿနာဖြစ်နေတယ်ဒါမှမဟုတ်ဒီအချိန်မှာအစီညာပြီးတော့အနံ့မပါတဲ့ဆက်ပြပြော့ပြော့ရေးချယ်ပါအဲဖီချယ်ကုန်းဆိုရင်လည်းအဲ့လိုလေဟိုပြော့ပြီးတော့အမြုပ်များများထွက်တဲ့ဖီချယ်ကုန်းကိုရေးချယ်ပါအ
ဲ့ဒါကိုပမာလို့ပြောလို့ရလားဆရာ
လူတွေ့ရင်တော့မျက်နှာသိသေးကိုနော်နောက်တစ်ခါမျက်နှာ၄ပါးကိုပြီးရင်တူနာ၄ပါးလည်းလိမ့်နာမျိုးကမကောင်
းဆေးတူနာဆိုတာကိုလည်းနည်းနည်းရှင်းပြပေးပါလား
ကင်းတူနာဆိုတာကမျက်နှာသိပြီးဆက်ပြ၄ပါးနဲ့ဖုန်း၄ပါးနဲ့သိပြီးတော့ကြံခဲ့တဲ့ဒီနည်းငယ်အရေးပြဆဲအဟောင်းတွေကိုဖတ်ပြီးတော့သင်ချင်းသွားအောင်လို့လင်းရတဲ့ပစ္စည်းပါများသောအားဖြင့်အရေးကြီးကြီးပေါ့နော်သူကရက်ပြန်လို့လေးမျိုးမျိုးပဲတော့လိမ့်ပြီးရင်လည်းချက်ချင်းခြောက်သွားတယ်အရင်တော့ကအဲဒီအရေးကြီးလို့ကြတော့ကျွန်တော်တို့မြန်မာပြည်ကပူတယ်လေပြီးတော့အရန်စူတိုင်းစားများပြီးတော့ချွေးတွေရမ်းထွက်တဲ့အခါကျတော့အစီရင်ပြန်တယ်လေအဲအဲ့ဒီအခါကျတော့ကျွန်တော်တို့ကတူနာလေးတွေထည့်ထည့်ပြီးလိမ့်ကြတယ်အဲကောင်းတွင်းမှာကျတော့တူနာထည့်လိမ့်တာမကောင်းဘူးပ
ြဟုတ်ကဲ့ဆရာအခုလိုဒီကာကွယ်နိုင်တာအပြင်ပေါ့နော်တကယ်လို့ချစ်လာခင်ရောခုနကဒီမခန်းခွဲတာအရေပြား၆တာအသားပတ်တာပေါ့နော်ရှားတာဘယ်လိုမျိုးပြည့်စုံပေးတယ်လဲဆရာကြီ
းမခန်းခွဲတာ၆တာအတွက်အစီတစ်ခုခုဒါမှမဟုတ်အစီပါတဲ့မခန်းကြီးဒီကြာကဏလေးစူးပေးရမယ်ဒါအယောင်ပါတဲ့မခန်းကြီးမဟုတ်ဘူးစီပါတဲ့မခန်းကြီးဆိုတာတင်းဦးသုံးလိုမျိုးရှိရှိလေးပဲအဲ့ဒါလေးကိုစူးပေးရင်မခန်းကအစူတဲ့ရကြီးပြော့နေပဲအဲ့ဒီပုံမှာအယောင်ပါတဲ့ဟာကိုထပ်စူးမယ်ပေါ့နော်ပြီးတော့နေနဲ့နေပြင်းတာကိုရှောင်ရမယ်အဲ့တော့ရည်ရည်ရွယ်ရွယ်ကနှကန်းကြောင်ကျွန်တော်တို့ရှာနေရက်တက်တယ်ဗျ။အဲ့ဒီအမူကျင်းမလုပ်ဘူးတော့သတိပေးကြတယ်။သတိမှာအစာတင်အင်ဇိုင်းတွေပါ။အဲ့ဒီအစာတင်အင်ဇိုင်းကပရိုတင်းတွေဖြစ်ပြီးတော့နှကန်းကြောင်တော့ပို့ဆူးနေတတ်တယ်။နောက်တစ်ခါကွဲတဲ့တာလက်တွေကွဲမယ်၊ခနှောင်းတွေကွဲမယ်၊ကျွလွန်နာရောမှနာနေတယ်။အဲ့ဒီခနှောင်းတွေကမျိုးကြတော့ဗက်ဆလင်းလိုမျိုးအစီပြည့်ပြည့်နဲ့ခနှောင်းတွေကိုထူထူလိမ့်ရမယ်။ဒီပလတ်စတစ်တွေအုပ်ကျွကျွသေးသေးလေးဆော့အဲ့ဒါပြီးတော့အဲ့ဒီပုံမှာခြေရိပ်ကိုစုပြီးတော့နိုင်တော်တော်ကြကြဒါမှမဟုတ်ခံနိုင်ညလုံးလောက်ပေါ့နော်လူတာပြေအဲနောက်တာပြေတာလက်တွေပေါ့ဘာလို့အကင်များတဲ့နေရာပေါ့ကျွန်တော်လက်ကခဏခဏဈေးရတယ်ဈေးကပူပြီးတော့ချောက်တယ်ဒါမှမဟုတ်လက်ကိုလည်းခွင်းနေပြရမယ်ဂရစ်စရင်းပါတဲ့ခွင်းမှဒါမျိုးကြီးကြီးလိမ့်ကြီးနောက်တစ်ခါမျက်နှာကျတော့ moisturizing cream ပေါ့နော်ရေစိုးတဲ့ lin cream လိမ့်ရမယ်ဆောင်းပါဒီမှာကျတော့ခွင်းကနည်းနည်းလေးပူပြီးပြည့်ပြည့်လေးလိမ့်သေးတယ်နွေရာသီပဲပေါ့နော်ကျေးဇူးပေးပြီးချင်းလေး
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
ဦးဝင်းမင်းရဲ့ကျမ်းမာရေးအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ
ရရှိများရှင်ဒီခိုင်ပြည်နယ်ရေးကြောင်းနောက်နိုင်ငံတွေကမြန်မာနိုင်ငံပေါ်မှာဖိအားတွေတိုးလာနေချိန်ပါတယ်မြန်မာကောင်းဆောင်တွေနဲ့တရုတ်နိုင်ငံကြားဆက်ဆံရေးခက်ဆိတ်ဆိတ်တွေ့လာနေရပါတယ်မြန်မာတက်မတော်ကာကွယ်ရေးဦးစီးချုပ်တရုတ်ပြည်ကပြန်ရောက်လာလာခြင်းဆိုသလိုပဲနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဟာလည်းနိုင်ငံရေးပါတီခေါင်းဆောင်တွေညီလာခံကိုတက်ဖို့ပေကျင်းမြို့တော်ကိုသွားမယ်အကြောင်းကြေညာထားပါတယ်။ရခိုင်ရေးကြောင့်မြန်မာနဲ့နိုင်ငံတကာဆက်ဆံရေးအပေါ်ဘယ်လောက်အထိရိုက်ခတ်နေပြီလဲ။နိုင်ငံတကာဆက်ဆံရေးမှာအရှိနဲ့အနောက်ဘယ်သူကပိုအရေးကြီးလာနေပြီလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေလာအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-2-3-2-3-5-5-5 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ
burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။နေ့နေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။မမေစနေည VOA တိုက်ရိုက်လေးလိုက်အစီအစဉ်မှာတော်ရရှင်နေပါဝင်ဆွေးနွေးကြပါအောင်ခင်ဗျာ။အခုတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ဖြစ်ပါတယ်။မြန်မာဗန်လုပ်ငန်းကဏ္ဍကိုပြုပြင်ပြောင်းလဲခဲ့ပြီးခင်မီအောင်လုပ်နေပေမဲ့တိုင်းသူပြည်သားတွေကတော့အယုံကြည်သိမရှိကြသေးကြောင်းဦးအောင်ခင်ကသုံးသက်ရေးသားတင်ပြထားပါတယ
်။လူငယ်နေ့ကပြတ်ထလိုက်တဲ့နိုင်ငံတကာအစ်စ်ပြီးငွေရေးကြေးရေးအဖွဲ့အစည်းများဥပဒေကိုသီရိယရောအကောင့်ထေဖို့ရေးဟာဘန်လုံကန်းကန္ဓာတိုးတက်ဖွံ့ဖြိုးဖို့အတွက်အလွန်အရေးကြီးပါတယ်။နောက်တော့ဘန္ဓာရေးကန္ဓာမှာလိုအပ်နေတဲ့လူစွမ်းအင်ဖူလုံရေးအသက်ပညာနဲ့အခြေခံအဆောက်အုံခိုင်မာရေးနဲ့ပြည်သူယုံကြည်မှုရရှိရေးစတာတွေဟာလည်းအရေးကြီးပါလေ။အမွေ20ကျော်စစ်အာဏာရှင်အမိတ်နာခံခဲ့ရတဲ့ဘန္ဓာရေးလောကကိုပြုပြင်လာတာ၄နှစ်ပဲရှိပါသေးတယ်။2023မှာပြတ်ထန်းတဲ့နိုင်ငံတော်ဗဟိုဘဏ်ဥပဒေကစတယ်လို့ပြောရပါလိမ့်မယ်။နောက်တော့2015မှာမြန်မာနိုင်ငံစည်ရင်းကောင်စီဥပဒေပြတ်ထန်းပြီး2016မှာငွေကြေးအဖွဲ့အစည်းများဥပဒေကိုပြတ်ထန်းပါတယ်။အစိုးရနဲ့ပုဂ္ဂလိကကဏ္ဍနှစ်ခုစလုံးမှာအပြည့်အစုံဆိုင်ရာစည်ရင်းကိုင်စံနဲ့အညီဆောင်ရွက်နိုင်ဖို့ရွေတယ်လို့ဥပဒေမှာဖော်ပြပါတယ်။စည်ရင်းကိုင်စည်ရင်းကျွမ်းကျင်သူစည်ရင်းပညာရှင်စည်ရင်းလုပ်ငန်းလုပ်ကိုင်သူစားတဲ့ဝန်ထမ်းအမျိုးအစားတွေပေါ်လာပါတယ်။ပြည်တွင်းကကော်ပိုရိတ်နဲ့အစိုးရဌာနတွေရဲ့စည်ရင်းရှင်းတန်းနဲ့ဘဏ္ဍာရေးအစီရင်ခံစာတွေနိုင်ငံတကာစံနှုန်းပြီးလာရင်ရင်းနှီးမြှုပ်နှံမှုကိုပိုမိုဆွဲဆောင်နိုင်မယ်လို့ကမ္ဘာဘဏ်ကဆိုပါတယ
်။ဒါပေမဲ့ဥပဒေစည်းမျဉ်းတွေဘယ်လောက်ပဲကောင်းကောင်းလက်တွေ့အကောင့်ထည့်ဖော်ဖို့ခက်ခဲနေရင်ရည်ရွယ်ချက်အောင်မြင်ဖို့ခက်ရင်းပါတယ်။ဘဏ္ဍာရေးပြည်ပြင်းမှုမှာပါဝင်နေတဲ့အစိုးရဌာနနဲ့အဖွဲ့အစည်းတွေပူပေါင်းလုတ်ကင်ဖို့နဲ့ညှိနှိုင်းဆောင်ရွက်ဖို့အလွန်အရေးကြီးပါတယ်ဒီနေရာမှာသတင်းအချက်အလက်စိတ်ချရမှုသိတာမြင်တာမှုနဲ့စီမံခန့်ခွဲမှုစွမ်းရည်ရှိဖို့လိုပါတယ်ဒါမှသာပြည်သူနဲ့လုပ်ငန်းရှင်ရဲ့အကျိုးကိုဆောင်ရွက်နိုင်ပါလိမ့်မယ်တိုးချဲ့လာတဲ့ဗန်လုပ်ငန်းအတွက်အမှုတန်းအလွန်အလောက်ပေးနိုင်ဖို့လည်းလိုပါတယ် GIZ ဂျာမန်အဖွဲ့ကစစ်တမ်းကောင်းကြည့်တဲ့အခါမှာဗန်လုပ်ငန်းကဏ္ဍမှာအလုပ်လုပ်နေသူ 9,000 ခန့်ရှိကြောင်းသိရပါတယ်ဒီကဏ္ဍမှာအလုပ်လုပ်ချင်သူနှစ်စဉ်1,000လောက်ရှိနေတယ်လို့ခန့်မှန်းထားပါတယ
်လူစစ်တွေထဲမှာအများစုဟာပုဂ္ဂလိကဘဏ်လုပ်ငန်းမှာအလုပ်လုပ်ကြရပါတယ်နှစ်ပေါင်းများစွာအထူးခြံဖြစ်ခဲ့တဲ့တိုင်းပြည်မှာပညာရေးနဲ့လက်ကျင်ရေးအစဉ်အလာနေပါတာကြောင့်ခေတ်မီဘဏ်လုပ်ငန်းအတွက်ကြမ်းကျင်လုပ်တာရှားပါးနေရပါတယ်ဒါကြောင့်မို့လူစစ်တွေထဲမှာဘဏ်လုပ်ငန်းဆိုင်ရာအခြေခံဗဟုသုတချို့တဲ့လူတွေလည်းရှိနေပါတယ်ဘဏ္ဍာရေးဆိုင်ရာတင်တန်းကြောင်းအချို့ရှိပေမဲ့ကျောင်းစင်တာနဲ့ချက်ချင်းအလုပ်လုပ်နိုင်တာမဟုတ်လို့အချိန်ယူရပါသေးတယ်။အလုပ်ဝင်စားလူတစ်ခုသာတင်တန်းပေးနိုင်တာဖြစ်တဲ့အတွက်ခင်မီဘဏ္ဍာရေးအတွက်အထူးတင်တန်းမျိုးပေးနိုင်တာမဟုတ်ပါဘူး။ဘဏ္ဍာရေးအဆင့်အမျိုးမျိုးမှာအပြည့်အစုံဆိုင်ရာဘဏ္ဍာရေးနဲ့လှုပ်ထုံးလုပ်ကြီးတွေကိုနားလည်ထားဖို့အရေးကြီးပါတယ
်။ဘဏ္ဍာရေးခင်မီအောင်ပြုပြင်ပြောင်းလဲတာဟာတိုးတက်ရေးမှာလိုအပ်တဲ့အဆင့်တစ်ဆင့်သာဖြစ်ပါတယ်။တကယ်တော့ပြည်သူလူထုကယုံကြည်အားကိုးလာမှသာဘဏ္ဍာရေးတိုးတက်ဖွံ့ဖြိုးနိုင်ပါတယ်။ဒီကိစ္စဟာမြန်မာပြည်မှာအခက်အခဲဆုံးလို့ပြောနိုင်ပါတယ်။အစိုးရဟာကိုထုတ်ထားတဲ့ငွေစက်ကူကိုတရားမဝင်ကြောင်းကြေညာတဲ့တိုင်းပြည်ဖြစ်လို့ဘဏ္ဍာရေးကိုပြည်သူလူထုကမယုံကြည်တာမထူးဆန်းတယ်လို့ဖြစ်နေပါတယ်။ငွေမဲနဲ့တီထောင်တဲ့ပုဂ္ဂလိကဘဏ်ကိုလည်းစီအစိုးရကခွင့်ပြုခဲ့တာပါ။ဘဏ္ဍာရေးကိုအယုံအကြည်မရှိလို့အနှံငွေရှိသူတိုင်း2002မှာအလူအရက်ငွေထုတ်ယူကြတဲ့အတွက်အကြအတဲနဲ့ရင်ဆိုင်ခဲ့ရပါတယ်။အမေရိကန်အစိုးရကတောင်းဆိုမှုကြောင့်ငွေရစေးနဲ့ပတ်သက်တဲ့အာရှတနဘဏ်နဲ့မေဖလာဝါဘဏ်တွေကိုပိတ်ပစ်လိုက်ရပါတယ
်။အာဆီယံဒေသမှာဘဏ်လုံငန်းပြင်ပမှာငွေအများဆုံးရှိတဲ့နိုင်ငံဟာမြန်မာပြည်ဖြစ်ပါတယ်။ရွှေစုဆောင်မှုအင်ချာမြေဈေးတက်မှုဥစ္စာပစ္စည်းစုဆောင်မှုတွေဟာဘဏ္ဍာရေးစတဲ့ကိုဘယုံကြည်ကြောင်ပြတ်တတ်တဲ့လက္ခဏာတွေဖြစ်ပါလေ။တိုင်းပြည်ရဲ့နှစ်စဉ်အတွင်ထုတ်လုပ်မှုတန်ဖိုးအချို့အစားကိုကြည့်ရင်လည်းဘဏ္ဍာငားမှာရှိတဲ့ငွေကြေးပမာဏဟာအ ਨੇ ဆုံးဖြစ်နေတာတွေ့ရပါလေ။ဘဏ္ဍဲမှာတစ်ချက်ရှိရင်ဘဏ္ဍာပြင်မှာနှစ်ချက်ရှိတဲ့သဘောဖြစ်ပါလေ။
2015ရောက်တော့ဘာမှနှစ်ချက်ခွဲရှိပြီးအပြင်းမတစ်ချက်ဖြစ်လာလို့ဘဏ်ကိုယုံကြည်လာကြတယ်လို့ပြောနိုင်ပါတယ်ဒါပေမဲ့ဘဏ်ကငွေ90ရာခိုင်နှုန်းကျော်ဟာအချိန်မရွေးထုတ်ယူနိုင်တဲ့အနှံငွေတွေဖြစ်နေတာကိုကြည့်ရင်ပြည်သူလူထုဟာဘာမှငွေစုဖို့စိတ်သက်သာပုံမရသေးပါဘူးကောလာဟာလာသတင်းကြောင့်အနှံငွေအလုံးအရင်းနဲ့ထုတ်ယူတာမျိုးတွေရှိပါတယ်2012မှာကမ္ဘောဇာဘဏ်ကနေနေ့စဉ်ကျပ်တန်း 8,000 ဘူးထုတ်ယူတာမျိုးရှိပါတယ်ဥအောင်တောင်းကိုအမေရိကန်ကနံပြေပြက်စီးရင်သွင်းတဲ့2014မှာတူတာပိုင်တဲ့အမရဘဏ်ကနေ့စဉ်ထုတ်ယူတဲ့ကျပ်ငွေတန်း 16,000 အထိရှိခဲ့ပါတယ်ဒါကြောင့်မြန်မာဘဏ်လုံငန်းကိုမြန်မာနိုင်ငံသူနိုင်ငံသားတွေယုံကြည်လာဖို့ဆိုတာအနည်းကြောင်းမှဖြစ်ကြောင်း GIZ ဂျာမန်အဖွဲ့ကသုံးသပ်ထားပါလေခင်ဗျာ
ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ကြရတာပါအခုတော့တိုင်းရင်းသတင်းလွှာအစီအစဉ်ကိုတင်ဆက်ပါမယ်တိုင်းအခြေစိုက် PNN 1 0သားတွေကအစီအစဉ်ထုတ်လွှင့်တာဖြစ်ပါလေ
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဒီပါဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့မြန်မာတပ်မတော်နဲ့ရခိုင်တပ်မတော် AA တို့နယ်စပ်တွေ့ကြံဒေသတိုက်ပွဲကြောင့်ဒေသခံချင်းပြည်သူ1000ကျော်ဟာအိန္ဒိယနိုင်ငံလေးကိုထွက်ပြေးတိမ်းရှောင်ခဲ့ရပါတယ်။ရခိုင်မျိုးသားပါတီဥက္ကဋ္ဌဒေါက်တာအေးမောင်ဟာပါတီဥက္ကဋ္ဌတာဝန်နဲ့ပါတီဝင်အဖြစ်ကနေနှုတ်ထွက်စာတင်လိုက်ပြီးဆိုပါနဲ့ကရင်ပြည်နယ်အတွင်းကြောင့်မီးသွေးလောင်စာသုံးတစ်စစ်ဓာအားပေးဆက်ယုံတိဆောက်ရေးစီမံကိန်းနဲ့ပတ်သက်လို့ဒေသခံတွေနဲ့ကရင်ပြည်နယ်အစိုးရတို့ကြားသဘောထားကွဲလွဲမှုရှိနေတဲ့အကြောင်းတွေကိုကြားကြရမှာပါရှင်။
ကျမကနန်းဟောင်ပါရှင်တည်င်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါမြမတပ်မတော်နဲ့ရခိုင်တပ်မတော် AA တို့ဟာချင်းပြည်နယ်ပလဲဝမြို့နယ်နဲ့အိန္ဒိယမြန်မာဘင်္ဂလားဒေ့ရှ်နယ်ဆက်တရိကန်ဒေတာမှာတိုက်ပွဲဖြစ်ပွားခဲ့လို့ဒေတာခန့်ချင်းပြည်သူထောင်ကျော်ဟာအိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ထဲကိုထွက်ပြေးတိမ်းရှောင်ခဲ့ရတယ်လို့ရခိုင်တပ်မတော်ပြန်ကြားရေးအရာရှိခိုင်တုခကပြောပါတယ်မီဇိုရမ်တောင်ပိုင်းလောင်တလိုင်မြို့နယ်ဘက်ကိုထွက်ပြေးလာကြတဲ့ချင်းပြည်သူစစ်ဘေးရှောင်တွေမီဇိုရမ်အစိုးရအနေနဲ့ကူညီဆောင်ရှောက်ထားတယ်လို့မီဇိုရမ်တည်င်းတွေမှာဖော်ပြထားပါတယ်။နိုဝင်ဘာ25နဲ့26ရက်နေ့ကတိုက်ပွဲဖြစ်ပွားတဲ့မြိတ်ဝကျေးရွာ၊ပကာဝရွာ၊စက်တင်ဝရွာ၊အုံတီဝရွာသားထောင်ကျော်ဟာအိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ထဲကိုထွက်ပြေးတိမ်းရှောင်ခဲ့တာပါ။နိုဝင်ဘာလ1ရက်နေ့ကနေအခုချိန်ထိပလဲဝမြို့နယ်ကဒေသခံ300ကျော်ကလည်းစစ်ဘေးတိမ်းရှောင်နေရပါတယ်။
ရခိုင်မျိုးသားပါတီ AMP ဥက္ကဋ္ဌတောက်သားအေးမောင်ကပါတီဥက္ကဋ္ဌတာဝန်နဲ့ပါတီဝင်ဖြစ်ကနေနှုတ်ဆက်ခွင့်ပြုဖို့နိုဝင်ဘာလ28ရက်နေ့ကပါတီဌာနချုပ်မှာစာတင်လိုက်ပါတယ်အခုလိုနှုတ်ဆက်ခွင့်တင်ရတာဟာခေါင်းဆောင်အချင်းချင်းညီညွတ်မှုမရှိသလိုအစည်းအဝေးနဲ့စည်းဝေးပြင်ပတွေမှာတိုက်ခိုက်ခံရမှုလူမှုမီဒီယာတွေမှာအုပ်စုဖွဲ့ပြီးရည်ရွယ်ချက်ရှိရှိဥတည်တိုက်ခိုက်မှုတွေရှိနေတဲ့အတွက်ဖြစ်တယ်လို့သူ့ရဲ့စာမှာပါရှိပါတယ်ဒီလိုနှုတ်ဆက်စာတင်လာတဲ့ပတ်သက်ပြီးတော့ပါတီဗဟုကဘယ်လိုဆုံးဖြတ်မယ်ဆိုတာကိုဗဟုကော်မတီအစည်းအဝေးခေါ်ပြီးဆုံးဖြတ်ရမှာဖြစ်တယ်လို့ပါတီခေါင်းဆောင်တွေကပြောပါတယ်ဒေါက်တာအင်းမောင်ဟာပြီးခဲ့တဲ့လှုပ်တော်တက်တမ်းမှာအမျိုးသားလှုပ်တော်ကိုယ်စားလှယ်နဲ့လက်ရှိလှုပ်တော်မှာလည်းပြည်သူလှုပ်တော်ကိုယ်စားလှယ်ဖြစ်ရွေးချယ်ခံစားရသူဖြစ်ပါတယ်
တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရဲသဘောတူစာချုပ် NCA လက်မှတ်ရေးထိုးနိုင်ရေးအတွက်မွန်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာအေးစံနဲ့မွန်ပြည်သစ်ပါတီ NMSP ကခေါင်းဆောင်တွေနိုဝင်ဘာလ28ရက်နေ့ကမွန်ပြည်နယ်ရေးမြို့နယ်ပုတ်ဖဝတီကျေးရွာပုတ်ဖဝတီတရဏပြုတ်နယ်မြေကိုရင်လေးကျောင်းမှာအလို့သဘောတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။မွန်ပြည်နယ်ဝန်ကြီးချုပ်ကနေ NCA လက်မှတ်ရေးထိုးရေးအတွက်တိုက်တွန်းချပြခဲ့တယ်လို့မွန်ပြည်သစ်ပါတီဘက်ကလည်းဗဟုကော်မတီအစည်းအဝေးကချမှတ်ခဲ့တဲ့အချက်တွေကိုပြန်ရှင်းပြခဲ့တယ်လို့ဗဟုကော်မတီဝင်နိုင်ရွှေတိန်းကဆိုပါတယ်။လက်ရှိမွန်ပြည်သစ်ပါတီဟာညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC အဖွဲ့ဝင်ဖြစ်ပြီး MCA လက်မှတ်ရေးထိုးနိုင်ရေးအတွက်အစိုးရငြိမ်းချမ်းရေးကော်မရှင် PC နဲ့တွေ့ဆုံဆွေးနွေးနေဆဲဖြစ်ပါတယ်။
ရှမ်းပြည်နယ်မြောက်ပိုင်းဒီဘောမြို့နယ်ထဲမှာအစိုးရတပ်မတော်လှုပ်ရှားစစ်ကြောင်းနဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSC တို့စိုက်ပွဲဖြစ်ပွားခဲ့ပါတယ်။နိုဝင်ဘာလ29ရက်နေ့ကဒီဘောမြို့နယ်နံကောလုံးခြေဆိုင်ခလရသိလေးခွမြန်မာတပ်မတော်စစ်ကြောင်းနဲ့ SFPB SSC Tayemma Siyan Ngasanga Lu Wang Mo Chuyo Usu Bakan Nan Tai Fuan Chiwa Nima Tai Boi Pipua Kheta Wa Asoya Tamro Ha Pigre Sete Mala Garega Nyo Pan Shami Tamro SFPB SSC Tengchung Nami Begu NIP Lu Shan Lara Pipi Akulu Tai Kai Lare Lu SSPB Biokuya Sain Bong Han Ga Biyo Wa Le SSPB SSC Ha Binasi Birang Su Se Nyenjian Yi Di Sao Thare Poi Pipi Me NC Sacho Lama Mijitu Nandi Dilu, Lashimaro, Wata Poi Usang, FVNCC, Miawai Mame Poi Konoboy Sama, Bawin Lapi Bale.
Kim Dine, Cochrane Yune, Langwa Yuagani Sabi, Bamune, Indu Yuati, Asha Lama Dread, Lando Chepo Luade, Lankin Jarigu, Lunya Dauma, Toyumane Patabi, Didaka Miasuga, Gangwet Ketabade. เดดาคันยาสุกากังกวนนี่บิเมลุนญาเจยั่วอุชุเยมูเนตังการอตะโชกะเฉลิมใหญ่โตยอดากุมนีเนตบอดูลัมมะเยโททาบิผิดลุจောက်ทุ่กโพลุอะเดสัพพิสีริกูกุมนีผักกะต้วยอกชะทานิบิผิดปาเดอะนี่ซีมันเกมมะปิ่ลุ่กโพเดดาคันโกยาจอกะกังกวนลัมมะเยโทบิโนเวมบาละ
22ရက်လောက်ရှာမှုကော်မတီဥက္ကဋ္ဌစောခိုက်ခိုက်ကပြောပါတယ်အခုသတင်းတော်တွေကိုဆက်လက်တင်ဆက်ပေးသွားမှာပါကရင်ပြည်နယ်အတွင်းစောင့်မီးသွေးလောင်စာတုံးလျှက်စစ်တပ်အားပေးစစ်ရုံတိစောက်ရေးစီမံကိန်းနဲ့ပတ်သက်လို့ဒေသခံတွေနဲ့ကရင်ပြည်နယ်အစိုးရတို့ကြားသဘောထားကွဲလွဲမှုတွေရှိလာနေခဲ့တာပါဒီအရေးအတွက်ပြည်နယ်အစိုးရလွှတ်တော် ကုမ္ပဏီနဲ့လူမှုဖွဲ့စည်းတို့တွဲဆောင်ဆွေးနွေးခဲ့ပေမဲ့လည်းဒေသခံတွေရဲ့စိုးရိမ်မှုတွေဟာကြီးထွားနေစေဖြစ်ပါတယ်။ကင်းပြည်နယ်အတွင်းမှာကြောင်မီသွေးလောင်စာတုံးညှက်စစ်တမ်းအပိစက်ရုံတိစောက်ရေးကိစ္စနဲ့ပတ်သက်ပြီးဒေသတွင်းမှာအမြင်တွေမျိုးမျိုးကွဲပြားပြီးစိုးရိမ်မှုတွေဖြစ်ပေါ်နေတဲ့အတွက်ကြောင့်အခုလိုဆွေးနွေးပွဲစကားဝိုင်းတစ်ခုပြုလုပ်ခဲ့တာလို့လည်းတိုက်တော်က
ကျင်းပင်းနယ်ဖန်အမြုတ်နယ်ဝက်ကြီးကျေးရွာအုပ်စုကမှာCTCA ကုမ္ပဏီကနေပြီးတော့USC နီးပညာနယ်တိဆောင်မဲ့အကြောင်းမူတွေ့လောင်စာတုံး27တန်းအပေးစက်ရုံစီဝံကိန်းဖြစ်ပြီးကျင်းပင်းနယ်ဆိုရနေနဲ့ဆောက်လုပ်ခွေပြုမပြုကတော့ပြည်တော်စုဆိုရနဲ့ဆွေးနွေးညှိနှိုင်းဆက်အခြေအနေသာရှိတယ်လို့လည်းကျင်းပင်းနယ်မျက်စိနဲ့စက်မှုဝန်ကြီးဦးစိုးလှိုင်ကအခုလိုဆိုပါတယ် ကျင်းပင်းနယ်မှာကြောင်းမီတွေဆက်ရုံတည်ဆောက်လို့ရှိရင်တည်ယူဖို့ဆောင်ရည်ရရှိမှုရောလိုအပ်တဲ့အတွက်တန်လင်းကြီးကိုပဲအခြေခံထားပြီးတော့စဉ်းစားရမယ်လို့လည်းဝန်ကြီးကဆက်ပြီးပြောသွားပါတယ်။ ကျောင်းမီတွေတုံးလေပတ်မဲ့27တန်းအပေးစက်ရုံကြီးမှန်ကင်းကိုဒေတာကံတွေလူတို့အခြေပြုဖွဲ့စည်းတွေကနေကောက်ွက်နေပေမဲ့လည်းကျင်းပင်းနယ်ဆိုရဖွဲ့နေတဲ့68တို့လှုပ်ဆောင်မဲ့အနေထားမှရှိနေပါတယ်။ကျင်းပင်းနယ်ဖန်အမြုတ်နယ်ဝက်ကြီး3000 3အင်ကြီးရွာနေမှာမြေအေကရှေ့ရ15အေကရှိပြီးစက်ရုံကိုတန်လွင်မြစ်ဘေးမှတည်ဆောက်ဖို့ရထားပြီးစီမံကိန်းမှ27တန်းအားထောင်း1800မီဂါဝတ်ထောက်လောက်ကိုရထားတယ်
ဒီချင်းပြည်နယ်ပလောဝမြို့နယ်ကဒုက္ခသည်၄၀၀ကျော်ခန့်ဟာစစ်ဘေးတိမ်းရှောင်နေရတဲ့အခြေအနေတွေကြောင့်နှစ်ဖက်လက်နက်ကင်တပ်တွေထွက်ခွာပေးဖို့ချင်းလူမှုဖွဲ့စည်းတွေကနေတောင်းဆိုထားပါတယ်။ဒီအခြေအနေကိုတော့အမိကနေစူးစိထားပြီးနိုင်ငံကြီးအနေနဲ့တင်ဆက်ထားပါတယ်ရှင်။ဒီခန့်ပြည်နယ်နေစချင်းပြည်နယ်ပလောဝမြို့နယ်တွင်ကဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ဒေသခံတွေစစ်ဘေ
ပါပေးဖို့ချင်းလူမှုဖွဲ့စည်းတွေကနေတောင်းဆိုထားပါတယ်ကျွန်တော်တို့ကဘယ်သူမားတယ်ဘယ်သူမားတယ်လို့တော့ကျွန်တော်တို့ကတော့တရားစီရင်တာတော့မဟုတ်ပါလိစစ်တယ်ဆိုတာနှစ်ယောက်လုံးဖြစ်လို့ဖြစ်တာလေအရင်ကအမှတမတော်လည်းမရှိဘူးအဲလည်းမရှိဘူးရှိတော့တိုက်ပွဲမရှိတော့အခုကအေးရောက်လာတယ်အေးရောက်လာတော့နှုတ်လုံးရောက်လာတယ်ဒီမှာပြဿနာလာဖြစ်တယ်ဖြစ်တဲ့ခါကျတော့တိုက်ပွဲဘယ်လိုရှောင်မလဲ
ုခဲ့တာပါ Chen Yapa Lumu was his worker, Napalana Ganga, Chimina Zungani, Toka Pibu, Nubala Sachao Yeniga, Tokian Jetasan, Tokian, Tongsu Kebare, Nubala the Yenigani, Sachao Yeniti, Chimina Bella Wamu Lema, Pipwaka Taiwaja, Gomi and Jiwaga, Dirakan Lia Joa, Shinawa Jia Bama, Sibi, Tenshaw Niavare, Sibi Shang Toka de Rinine, Leshima, Toka Yangi, Lelu, Gulian Tuanga Suvare.
Ingani Tripi, a way out by a swim, Pugudo, Okayo Dabo, Yai, Kikalimetu, a Sawani, a good song at his or Ile Imali.
Toka de Ria Sawani is a chimine, so Yan and Lumu Posi the Gani, Toya Kuni Pini, Lerule, Kulian Dunga Piovare. Your Madame Rogani, Leshi Chamber, Jokaibine, Booty Down, Chimine, Plawa Mune Bamba, Sing Ari Tama, two chef Pizin Ladra, Taiwari Chimu is the people on and Delu, Yakaitam Roy, Pianja Yitawankan, Kaitu Kaga Piovare. ဒီမှာတမ်းတို့ပြောကြနေရင်တော့အဲ့ဒီဘူရီတော်မျိုးနေထဲမှာလည်းအားတွေထားပြီးတော့ဒီဟိုဖိရတာရှိလေကြ။ဟောနောက်ဒီဘလောင်းမျိုးနေထဲမှာလည်းအားတွေထားပြီးတော့ဖိနေတာရှိလေ။ဆိုတော့တကွေးကတော့ဆက်ပြီးတော့ဖိလာနိုင်တဲ့အနေအထားအများကြီးရှိလေကြ။နောက်ဆက်ငါးခုနဲ့မလာတဲ့ဧပြီလကနေစတင်လာခဲ့တဲ့ရခိုင်တမ်းတို့နဲ့မြန်မာတမ်းတို့ကြားတိုက်ပွဲတွေဟာချင်းမီနယ်ပလောင်းဝါနဲ့ရခိုင်ပြည်နယ တန်တွေကိုလည်းခံနေရပါတယ်ခင်ဗျာ
။အခုဆက်ပြီးတရင်ချင်းချုပ်ကိုနားဆင်ကြားရမှာပါ။
မြန်မာတပ်မတော်နဲ့ရခိုင်တပ်မတော် AA တို့ဟာချင်းပြည်နယ်ပလဲဝမြို့နယ်နဲ့အိန္ဒိယနိုင်ငံဘင်္ဂလားဒေ့ရှ်နယ်ဆက်သရီကန်ဒေတာမှာတိုက်ပွဲဖြစ်ပွားခဲ့လို့ဒေတာခန့်ချင်းပြည်သူတထောင်ကျော်ဟာအိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ဘက်ကိုထွက်ပြေးတိမ်းရှောင်ခဲ့ရပါတယ်။ရခိုင်အမျိုးသားပါတီ ANP ဥက္ကဋ္ဌဒေါက်တာအေးမောင်ဟာပါတီဥက္ကဋ္ဌတာဝန်နဲ့ပါတီဝင်အဖြစ်ကနေနှုတ်ထွက်ခွင့်ပြုဖို့ပါတီဌာနချုပ်မှစတင်ခဲ့ပါတယ်။
တော်ရှင်တွေအခုနားဆင်ကြကြတာကတော့ပြည်နိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်ကတင်ပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။ပြည်နိုင်ဝိုင်းတော်သားတွေတင်ဆက်တဲ့တိုင်းရင်းသတင်းလွှာကိုနားဆင်ကြရတာပါခင်ဗျာ။ VOA ကနေထုတ်လွှင့်တဲ့အစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ VOA ကိုတည်တခြင်းတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့စာလိုက်ကတစ်ဆင့်ဆက်သွယ်မယ်ဆိုရင်တော့ VOA မြန်မာပိုင်းအစီအစဉ်တစ်ဆင့်စာရိုက်တက်တာအမှတ်855ရန်ကုန်စာလိုက်ကြီးဖြစ်ပါတယ်။မနေ့ပြန်မနေ့ထုတ်လွှင့်မဲ့ VOA အစီအစဉ်တွေကိုလိုင်းလိုမီတာ2432နဲ့39တို့မှာဖမ်းယူနိုင်ပါမယ်။ခုတော့ကြံနေတဲ့အချိန်တော်တွင်သတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကကြောပြပေးမှာဖြစ်ပါတယ်။
တချင်းပြပက်တင်တဲ့မစ်ဆိုင်တုံနောက်ဆုံးချိန်ဆန်းသမှုကိုမြောက်ကိုရီးယားကဆောင်ခင်ချွန်ကြီးရှိနေတဲ့ဗီဒီယိုကိုမြောက်ကိုရီးယားကဒီကနေ့ပဲပြသလိုက်ပါတယ်။ Hwasong 15လို့မြည်ပေးထားတဲ့မစ်ဆိုင်တုံကိုတော့ပြည်ယမ်းမြို့တော်မြောက်ဖက်စမ်းသပ်စခန်းကနေမနေ့တုန်းကပဲပြစ်လွတ်ခဲ့တာပါ။လက်ရဆုံးဝါရီဗြိတိန်နိုင်ငံရေးသမားTwitter မှာတင်ခဲ့တဲ့မွဆင်ဆန့်ကျင်ရေးလှုပ်ဆော်တဲ့ဗီဒီယိုသုံးခုကိုအမေရိကန်သမ္မတဒေါ်နယ်ထရန့်က Twitter မှာပြန်လည်ဖြန့်ဝေခဲ့တဲ့ပေါ်ဗြိတိန်ဝန်ကြီးချုပ် Theresa May ရဲ့တုံ့ပြန်ချက်ကိုတော့မနေ့တုန်းကပဲသမ္မတထရန့်ကပြန်လည်ခြေပါခဲ့ပါတယ်။တင်မာမှုတွေတိုးပွားစေမယ့်အမုန်းပွားစရာဇာတ်လမ်းတွေကိုပြန်နှံ့စေတဲ့လှုပ်ရှားမှားယွင်းကြောင်းပြစ်တင်ဝေဖန်လိုက်တဲ့ဗြိတိန်ဝန်ကြီးချုပ်ရဲ့ Twitter ရေးသားချက်ကိုသမ္မတထရန့်ကတုံ့ပြန်ရမှာတော့သူ့ကိုပဲအာရုံစိုက်မနေပဲဗြိတိန်နိုင်ငံတွင်းမှာနေရယူလာနေတဲ့အစိုးရအစ္စလမ်ချမ်ပီယံဝါရီယာကိုချိန်မုံမှုအာရုံစိုက်ပါဆိုပြီးတုံ့ပြန်ပြောဆိုခဲ့တာပါ။မြန်မာနိုင်ငံရဲ့ခံပြင်းတွေကနေအင်းနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုတိုင်းနဲ့ချီရဲ့ဒုက္ခတွေထွက်ပြေးကြရတဲ့ပြဿနာကိုဖြေရှင်းရမှာနိုင်ငံတကာတိုင်းဝိုင်းအနေနဲ့ပြပြသာသာဆောင်ရွက်ဖို့ပုံရံမင်းကြီးဖရန်စစ်ကတိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံမှာလေးရချခီးစဉ်ဆုံးသတ်ခဲ့ပြီးတဲ့နောက်ဒီကနေ့ပဲဘင်္ဂလားဒေ့ရှ်နိုင်ငံကိုရရှိသွားတဲ့ပုံရံမင်းကြီးကရခိုင်ပြည်နယ်ကဒုက္ခတွေဖြစ်ရင်ညွှန်းပြဆိုပြီးလိုအပ်တဲ့အကူအညီတွေအမြန်ဆုံးထောက်ပံ့ကူညီဖို့လည်းတိုက်တွန်းပြောဆိုခဲ့တာပါ။ဒီနေ့ပါတဲ့စတင်ချင်းမှမယ်တရုတ်ကွန်မြူနတီပါတီနဲ့ပြည်ပနိုင်ငံရေးပါတီရဲ့အဆင့်မြင့်ခေါင်းဆောင်တွေဆွေးနွေးပွဲတက်ရောက်ဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ဟာဒီကနေ့ပဲပေကျင်းမြို့ကိုထွက်ခွာသွားပါတယ်။အလို့သဘောချစ်ချီခီးစဉ်တွင်တရုတ်သမ္မတရှီချင်းဖင်နဲ့တွေ့ဆုံမှာဖြစ်သလိုပေကျင်းမြို့မှာချင်းပါမယ်နိုင်ငံရေးပါတီရဲ့အဆင့်မြင့်ခေါင်းဆောင်တွေဆွေးနွေးပွဲမှာလည်းအထူးရည်ရွယ်တော်ဖြစ်ဒေါ်အောင်ဆန်းစုကြည်တက်ရောက်မင်းကိုစကားပြောကြားမှာဖြစ်ပါတယ်
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုကိုအောင်လင်းပြောပြခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လို့ရင်မူကကိုရန်နိုင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Vesco Polaric ဖြစ်ပါတယ်။ UAE American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုည9:20တိလိုင်းနိုမီတာ24.25-32.51တို့ကနေထုတ်လွှင့်နေတာဖြစ်ပါတယ်။သတင်းစီနေအားလုံးဘေးဘေးရာဝေးကွာပြီးစိုးရိမ်မှုကင်းစွာနဲ့အိပ်ပျော်နိုင်တဲ့ညတညဖြစ်ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညောင်ဝင်းအောင်ပါ။
This program has come to you from the Voice of America, Washington.